တရားနာသိသမြာနဲ့တကွစัจ java လာအနန္တမှာရှိကြတဲ့လူနဲ့ပြမတ္တဝါအလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2002ခုနှစ်အောက်တိုဘာလ31ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရပ်ကွက်တိရိမင်္ဂလာလံကံမြင့်ကျောင်းတိုက်အတွင်ဆင်ကျင်းပါတဲ့ရှိပါရမီ၁၀ရက်အချိန်ပိုင်းတရားစခန်းဓမ္မသဘင်မှာအဆင်ပြေအောင်ပေါင်းလို့အမိပေးထားတဲ့တရားတော်ကနေဓမ္မဒါနာတရားအလှပေးလှမဖြစ်ပါတယ်တရားလှရှင်အနေနဲ့တရားလှမပေးလှခင်တရားအလှခံပုဂ္ဂိုလ်များအနေနဲ့တရားလှမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပ္ပိညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ကျေးဇူးစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လက်ဥချီထားပြီးတော့ဂုဏ်တော်တစ်မျိုးသုံးကောင်းစီပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်နေဣရိယာပုဂ္ဂိုလ်လေးပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားခေါင်းစဉ်ကပါတယ်လေအရှင်ပြည်အောင်ပေါင်းအရှင်ပြည်အောင်ပေါင်းဆိုတော့ဘာတပ္ပယဖြစ်မှာတော့
ပုဂ္ဂလတပ္ပယ
ပါဗျာပုဂ္ဂလတပ္ပယပုဂ္ဂလဆိုတာပုဂ္ဂိုလ်တပ္ပယဆိုတာညတာတာအရှင်ပြည်တာညတာတဲ့ပုဂ္ဂိုလ်အရှင်ပြည်တဲ့ပုဂ္ဂိုလ် ਨੇ တွဲပြီးတော့တရားအားထုတ်မှတရားဒုတိယမြတ်ရနိုင်တယ်ကိုယ် ਨੇ ညတာတဲ့ပုဂ္ဂိုလ်ကိုယ် ਨੇ အရှင်ပြည်တဲ့ပုဂ္ဂိုလ် ਨੇ အတူတွဲပြီးတော့တရားအားထုတ်ရမှာတရားဒုတိယမြတ်ရနိုင်ပါလေကိုနဲ့မမျှတတဲ့ပုဂ္ဂိုလ်ကိုနဲ့အဆင်မပြေတဲ့ပုဂ္ဂိုလ်နဲ့အတူတွဲပြီးများတရားအားထုတ်ရပြီဆိုရင်တော့တရားဒုတိယမြတ်ရဖို့မသေးကြတော့ဘူးဒါကလည်းပဲမဟာပုရိသဇာတိကယောက်ျားကောင်းယောက်ျားမြတ်ရှိတဲ့ယောက်ျားကောင်းယောက်ျားမြတ်သဘောရှိတဲ့ပုဂ္ဂိုလ်ခန္ဓာကြီးအားကောင်းတဲ့ပုဂ္ဂိုလ်အစွမ်းတတိကြီးမားတဲ့ပုဂ္ဂိုလ်တွေမှအပပေါ့နော်မဟာပုရိသပုဂ္ဂိုလ်ကြီးမဟာပုရိသသဘောရှိတဲ့ပုဂ္ဂိုလ်တွေကတော့ပုဂ္ဂလတပါယမဖြစ်လည်းပဲမဖြစ်တဲ့ဇာတွေကပဲတရားရအောင်ကြိုးစားနိုင်ကြပါတယ်အများစုအတွက်ကတော့ပုဂ္ဂလတပါယညတာမှပဲတရားဒုတိယမြတ်ရနိုင်ပါတယ်မရှိသေးတဲ့တတိရှိလာအောင်မတည်သေးတဲ့သမာဓိတည်လာအောင်မပေါ်သေးတဲ့ဉာဏ်ပေါ်လာအောင်ကျေစုပြုနိုင်တဲ့ပုဂ္ဂိုလ်ကိုတပါယဖြစ်တဲ့ပုဂ္ဂိုလ်ညတာတဲ့ပုဂ္ဂိုလ်အရှင်ပြည့်တဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်မိမိရဲ့တတိသမာဓိဉာဏ်တိုးပွားစေတဲ့ပုဂ္ဂိုလ်ပေါ့နော်တတိသမာဓိဉာဏ်ကိုပျက်စီးစေတဲ့ပုဂ္ဂိုလ်ဆိုရင်ပုဂ္ဂလတပါယမဖြစ်တော့ဘူးတနည်းအားဖြင့်ပြောမယ်ဆိုရင်လေမိမိနဲ့အဆင့်တန်းချင်းတူတဲ့ပုဂ္ဂိုလ်ဟာပုဂ္ဂလတပါယဖြစ်တဲ့ပုဂ္ဂိုလ်ပေါ့အဆင့်တန်းဆိုတာကပစ္စည်းဥစ္စာယာတုအာဏာအစရှိတဲ့အဆင့်တန်းကိုပြောတာမဟုတ်ဘူးစိတ်နေစိတ်ထားနဲ့ အကျင့်စရိုက်အဆင့်တန်းချင်းတူတဲ့ပုဂ္ဂိုလ်လောကီစီဝါလောကီရာဓုအာဏာမှာတော့ကိုယ်နဲ့အဆင့်တန်းချင်းမတူဘူးဒါပေမဲ့စိတ်နေစိတ်ထားကအဆင့်တန်းချင်းတူတယ်အကျင့်စရိုက်ကအဆင့်တန်းချင်းတူတယ်ဆိုရင်တော့ကိုယ်နဲ့အဆင့်တန်းတူတဲ့ပုဂ္ဂိုလ်လို့ပဲပြောရမှာပါပဲသူတော်ကောင်းအဆင့်တန်းချင်းတူဖို့အရေးကြီးတာပေါ့နော်လောကဘက်မှာပစ္စည်းဥစ္စာဘလောက်ပဲအဆင့်တန်းမြင့်မြင့်ယာဓုအာဏာဘလောက်ပဲအဆင့်တန်းမြင့်မြင့်သူတော်ကောင်းနေဘယ်ဘက်မှာတော့တချို့စိတ်နေစိတ်ထားအဆင့်တန်းမရှိတာမျိုးအကျင့်စရာအဆင့်တန်းမရှိတာမျိုးလည်းရှိကြပါဘူးဒီတမယောဂီငါးယောက်ဝိုင်းဖွဲ့ပြီးတော့ထမင်းစားကြတယ်ဆန်းစားကြတယ်ဆိုကြပါစို့ယောဂီဆိုတော့အဆင့်မြင့်သွားတာထမင်းတောင်မှပါဖြစ်သွားတော့ဆန်းဖြစ်သွားတယ်နော်ယောဂီတွေထမင်းစားတယ်လို့သိမ့်မပြောကြဘူးဆန်းစားတယ်လေကဲယောဂီဖြစ်ရတာဘလောက်များကုန်ရှိတာရောနော်အဲ့ဒါဆောင်းပိုင်းမှာယောဂီက9ယောက်ရှိတယ်။ဟိုမှာခွေဝေယဝိဇ္ဇဘက်ကခွေရင်ချထားတာကလေးစက်သားတုံးက9တုံးရှိတယ်။ဟို9တုံးသူတို့တုံးထားတဲ့အတုံးကလည်းနည်းနည်းသိတယ်ငါတုံးနဲ့ဆိုမဝဘူးဆိုတော့ဒီမှာလည်းဥအောင်2တုံးဆယ်လိုက်မယ်ဆိုရင်အဲ့ဒီယောဂီအဆင့်တန်းရှိပါအောင်လား?
မရှိတော့ပါဘူး။
အဲ့လိုယောဂီတွေမရှိဘူးလား?
ရှ
ိပါရဲ့။ဩ။အံ့ဩစရာပဲနော်။ရှိတယ်အဲ့ဒါမျိုးတွေကအသားတွေရောစက်သားနဲ့အာလူးနဲ့အသေးမြစ်တွေနဲ့ရောချက်ထားတယ်ဆိုတော့အဲ့ဒီကြတော့ယောဂီကဤဒီစားပွဲရွတ်လွတ်တိုင်းရွတ်နေတာမျက်စိကပဲရောင်းနေတော့အသေးမြစ်စီရောင်းနေပြီဒီအသေးမြစ်ဤဒီစားပွဲလည်းရွတ်လွတ်လည်းပြီးရောကဲဖုံးမေး3000နိုင်ကြပါပြီတာလူးတာလူးနဲ့ဆိုလဲဆိုပြောပကံလက်ကပဲရင်၌တော့အသေးမြစ်ရင်၌တယ်ကျန်တဲ့သူတွေအာလူးဆိုင်စားပွဲစက်သားတွေဆိုင်စားပွဲအယောကန်ကြိုက်ပစီငါတော့အသေးအညစ်ဥအောင်ဆယ်မဲဆိုတဲ့ယောဂီတွေရှိပါတယ်။အဲ့ဒါဆိုရင်အဲ့ဒီယောဂီအဆင့်တန်းရှိလား?မ
ရှိပါဘူး။
မရှိတော့ဘူး။ဒါအသိမွှားလေးကစပြောတယ်ကျန်တာလေးလည်းအများကြီးရှိတာပေါ့နော်အဆင့်တန်းဆိုတာက။အဲ့ဒါစိတ်နေစိတ်ထားလေးကလည်းအဆင့်တန်းရှိရမယ်။အကျင့်စရိုက်ကလည်းအဆင့်တန်းရှိရမယ်။ကိုယ်မူရာနှုတ်မူရာတွေကအဆင့်တန်းရှိဖို့လိုပါတယ်။အဲ့ဒီလိုကိုယ်နဲ့အဆင့်တန်းချင်းတူတဲ့ပုဂ္ဂိုလ်တွေနဲ့တူတွဲပြီးတရားအားထုတ်ရရင်တော့စိတ်ချမ်းသာကိုယ်ချမ်းသာရှိတဲ့အတွက်တရားဒုတိယမြတ်လွယ်လွယ်ကူကူလင်းလင်းမြတ်မြတ်ရရှိနိုင်ပါလေ။လူရင်းကတော့မိမိရဲ့တရားအားထုတ်မှုကိုအထောက်အကူပြုတဲ့ပုဂ္ဂိုလ်ဟာပုဂ္ဂလတဗ္ဗယဖြစ်တဲ့ပုဂ္ဂိုလ်ပါပဲ။မြတ်တာတဲ့ပုဂ္ဂိုလ်အစဉ်ပြေတဲ့ပုဂ္ဂိုလ်ပါပဲ။မိမိရဲ့တရားထုတ်မှုကိုအနှောက်အယှက်ဖြစ်စေတဲ့ပုဂ္ဂိုလ်ဟာမမြတ်တာတဲ့ပုဂ္ဂိုလ်အစဉ်မပြေတဲ့ပုဂ္ဂိုလ်တရားထုံးမှုကိုအနှောက်ယှက်ပေးတဲ့ပုဂ္ဂိုလ်ကြီးမရှိဘူးလားအပြင်းမှရှိတာလားစိတ်တမှာရှိတာလားအပြင်းမှမရှိဘူးပါလေအပြင်းမှလည်းရှိတယ်စိတ်တမှာလည်းရှိတာပါပဲဘယ်လိုပုဂ္ဂိုလ်ကြီးကတရားထုံးမှုကိုအနှောက်ယှက်ပေးတတ်တော့အကြီးဆုံးပုဂ္ဂိုလ်ကတော့စကားများတဲ့ပုဂ္ဂိုလ်ပဲဒီလိုတရားထုတ်တာစကားပလိပလိနဲ့ပြောနေတဲ့ပုဂ္ဂိုလ်ကကိုယ့်အတွက်တရားထုတ်တာအနှောက်ယှက်မဖြစ်ဘူးလား ဖြစ်တယ်တချို့ကစကားသိမ့်များတာအိမ်မှာပြောရတာအားမရဘူးအားမရတော့စိတ်သာရောက်မှစကားတွေတအားပြောတယ်ဟောအပြင်မှာကျတော့ကိုယ့်လုံးနဲ့ကိုယ်ဆိုတော့မတွေးကြဘူးစိတ်သာရောက်မှပဲတွေးတော့တယ်ဆိုပြီးတော့ညီဟိုကြောင်းလေးကြားပြီးပြီလားငါသားကြောင်းကဘလို့ငါသမီးကဘလို့နဲ့စီပါရေးစီပါရေးစိတ်သာရောက်မှပြောတဲ့ယောဂီတွေအများကြီးရှိပါတယ်တစ်ဖက်သားနားထောင်ခြင်းမှမသိနားမထောင်ခြင်းမှမသိလိုက်လိုက်ပြီးတော့ပြောဆွတ်ဆွတ်ပြီးတော့ပြောတစ်ဖက်ကလည်းပဲအပြင်မှာရင်းနှီးနေတဲ့ပုဂ္ဂိုလ်ဆိုတော့မလွဲမချောင်သာတာနဲ့နားထောင်ရဒိဋ္ဌမန္တိတို့နားမထောင်မနေအပြင်ရောက်လို့ရှိရင်တဒနာရှာလိမ့်မယ်ဆိုပြီးတော့နားထောင်ရအဲ့တော့စကားများတဲ့ပုဂ္ဂိုလ်နဲ့အတူပေါင်းပြီးတရားထောက်တာအဆင်ပြေရဲ့လား အဆင်မပြေတော့ဘူးစကားများတော့အလုတ်ချိန်လဲခြိခိုက်တယ်တမာတိလဲခြိခိုက်တယ်စကားပြောတာနားထောင်နေတဲ့အချိန်မှလည်းအလုတ်ပြတ်သွားတာပဲနော်။နာယီဝဲစကားပြောလို့နာယီဝဲတင်အလုတ်ပြတ်တာမဟုတ်ဘူး။တကယ်နာယီဝဲစကားပြောပြီးတော့သွားထိုင်နေချင်းထိုင်တဲ့အခါမှလည်းနောက်ထပ်အ ਨੇ ဆုံးနာယီဝဲတော့အလုတ်ပြတ်သေးတာပဲ။အဲဒီနာယီဝဲတင်မှတော့တမာရီရဖို့မလွယ်တော့ဘူးပေါ့နော်။အပြင်အချိန်မှပြင်ပလောကမှာစကားများတာကသိမ့်မသိတာဘူး။တရားတကယ်အချိန်တည်းအားထုတ်နေတဲ့အချိန်မှစကားများပြောလိုက်မိပြီဆိုရင်တော့ထိုင်ပြီးတော့လည်းသူကြည်တက်တက်အားထုတ်ရောပြောတော့ငါစကားတွေအကုန်ပေါ်လာတော့တာပဲ။နိုင်ယူပဲစကားပြောရင်တဏှာကြီးတရားပြတ်သွားတယ်နော်။စကားတစ်ဆပြောရင်တရားနှစ်ဆပြတ်ပါလေ။ဒါအတန်ငင်းစီပြောတာနော်။ ဒီတက်ကို2000တောင်ကားချင်မှာကမှာဒါစကားကြီးပြောတော့တရားလဲထိုင်ရောပြောတော့ကစကားကြီးလဲပြန်ကြားလာတယ်ပြောတော့ကစကားနဲ့ဓာရိုက်သက်ဆိုင်တဲ့အကြောင်းအရာဓာရိုက်မသက်ဆိုင်တဲ့တခြားအကြောင်းအရာချဲ့ထွင်းပြီးတော့တွေးမိသွားတာပေါ့သူခေတ်သူငယ်တွေပြောတဲ့စကားနဲ့ပြောရင်တော့ပွားနေတာပေါ့နော်ပြောခဲ့တဲ့စကားကြီးပြန်ပွားပြီးတော့ဘာဝနာပွားနေတာလားစကားပွားနေတာလား ဘာဝနာပွားနေတာလားအတွေးပွားနေတာလား အတွေးပွားရဲ့ထက်မှပွားတယ်ပွားတယ်ဆိုတော့ဘာတွေပွားနေတာလဲဘာဝနာပွားတာတော့မဟုတ်တော့ဘူးနော်ကိလေသာပွားတာပဲဖြစ်မှာပါအဲ့တော့စကားပြောပြီးဆိုရင်ပွားတာတွေများနေတဲ့အတွက်ကြောင့်တရားပြတ်ပါလေဒါကြောင့်စကားသည်တရားဤယံသူတဲ့ဒါပေမဲ့တပ္ပယဖြစ်တဲ့စကားတော့ချင်းနေချင်းကားလျော်ဆိုတာလိုအပ်ရင်လိုအပ်သလောက်ပြောရမှာပေါ့နော်လုံးဝမပြောရဘူးလို့ဆိုလို့ဘူးအခုစကားများတဲ့ပုဂ္ဂိုလ်ဆိုတာကမလိုအပ်ဖက်နဲ့မလိုအပ်တဲ့စကားတွေကိုအတိုင်းတာမဲ့အကန့်အသတ်မဲ့ပြောနေတာကိုဆိုလိုတာအဲ့ဒါစကားများတဲ့ပုဂ္ဂိုလ်ကလည်းကိုယ်နဲ့တပ်ပါရမဖြစ်ဘူးနောက်ဘာများတဲ့ပုဂ္ဂိုလ်တို့ယောဂများတဲ့ပုဂ္ဂိုလ်ဆိုရင်လည်းကိုယ်နဲ့တပ်ပါရမဖြစ်တော့ဘူးနော်ကိုယ်နဲ့တူတရားအထုတ်ဖို့အထုတ်ဖက်ကယောဂါကြီးများနေတဲ့ဆင်သူပြုစုနေရတာနဲ့ပဲကိုတရားအမထုတ်ရတော့ဘူး။ဒါကြောင့်ယောဂါများတဲ့ပုဂ္ဂိုလ်နဲ့တွေ့ပြီးတရားအထုတ်ရရင်လည်းသဗ္ဗယမဖြစ်ဘူးတဲ့။ပြုစုရတာတော့မေတ္တာကရုဏာနဲ့ပြုစုမယ်ဆိုရင်ကုသိုလ်တော့ရတာပေါ့။အစိမ့်ဝိပဿနာဉာဏ်အစိမ့်မြင်နေတဲ့ပုဂ္ဂိုလ်ဆိုရင်တော့လည်းပြုစုရင်းနဲ့ပဲပြုစုတဲ့ဒုဏ္ဏအမူအရာလေးတွေရှုမှတ်သွားမယ်ဆိုရင်တော့လည်းရတာပေါ့နော်။ရတယ်ဆိုပေမဲ့တူတူကျဲတဲ့ပဲရမှာပါ။ပညာကိုလည်းအများကြီးအာရုံပြုနေရသေးတာပေါ့နော်။ကိုပြုစုတဲ့လူနာကညီးနေတာကိုညီးတယ်ညီးတယ်ပဲမှတ်နေပြီးတော့ဘာမှမပြုစုပဲနေဘယ်နဲ့လုပ်မလို့။ဘယ်တော့မှလုံးလို့မရဘူးနော်။ဒီတော့သူညီးတယ်ဆိုအောင်ညီးနေပြီဆိုတာသိပြီးတော့ဘာဖြစ်လို့လဲဘယ်လိုလဲနဲ့လိုက်ပြုစုနေရတယ်။ဖာတိဖာတာနဲ့ကတော့သူဘာဖြစ်ဖြစ်ဆိုပြီးပြစ်ထားပြန်တော့လေ။မေတ္တာတရားကင်းမရရောက်တယ်။မိတ်ဆွေကောင်မပိသားရရောက်တယ်။ဒါကြောင့်ယောဂများတဲ့ပုဂ္ဂိုလ်ကလည်းပုဂ္ဂလသဘာဝမဖြစ်ပါဘူး။နောက်တကအစာများတဲ့ပုဂ္ဂိုလ်ကလည်းပုဂ္ဂလတ္တပါယမဖြစ်ဘူးစားတဲ့စားတဲ့အချိန်မှာစားကြတဲ့လောက်စားတာကတော့ပြဿနာမရှိပါဘူးမလိုအပ်ဖက်နဲ့အလကားနေရင်အစာကြီးနေတဲ့ပုဂ္ဂိုလ်ကြတော့တပ္ပယမဖြစ်တော့ကိုတရားထိုင်တဲ့နာရီမှာတစ်ဖက်ဖောက်တစ်ယောက်ယောက်နဲ့စားနေတဲ့ကိုယ့်အတွက်တမာရီမပြတ်ဘူးလား
ပ
ြတ်တယ်တချို့ကသူများတွေဒီမှာတရားထိုင်နေကွာပလတ်စတစ်လေးကြီးကြီးကြီးကြီးနဲ့ဟိုအလေးထုတ်စားဒီအလေးထုတ်စားတဲ့ယောဂီတွေမရှိဘူးလ
ား
ရှိတယ်နော်အဲ့လိုဆိုတော့ဘုရားယောဂီနှမ်းဖြတ်ဖြစ်တာပေါ့အစာကြီးများတော့လီကျင်တက်တာနဲ့လီလေတာနဲ့စိတ်နှောက်ချက်မရှိဘူးလားဒီကနေ့ဆိုလီကျင်တက်လိုက်ဒီကနေ့ဆိုပေါက်လိုက်နေဆိုတော့စိတ်နှောက်ချက်ရှိရတာပေါ့အနာသက်တွေနဲ့ဆိုလေစိတ်ဆင်းရဲရတာပဲနော်အစာများလို့ရှိရင်အဲ့ဒါတွေလာတော့မှာပဲနော်ဒါကြောင့်အစာများတဲ့ပုဂ္ဂိုလ်ကလည်းပုဂ္ဂလတ္တပါယမဖြစ်ပါဘူးတဲ့။နောက်အိတ်များတဲ့ပုဂ္ဂိုလ်ကလည်းပုဂ္ဂလတ္တပါယမဖြစ်ဘူးအနောက်ဆက်ပြီးတဲ့ပုဂ္ဂိုလ်ပဲ။အိတ်နေတာကြီးညင်နေရတဲ့ဆိုတော့ကိုယ်စိတ်ကလည်းကြည်နေသေးရဲ့လား။ကြည
်နေပါဘူး။
အိတ်ချိန်မှာအလုံးတည်းညင်နေရတဲ့အိတ်နေတာဆိုတော့ပြဿနာမရှိဘူး။မအိတ်ရမယ့်ချိန်မှာလှည့်အိတ်နေတာတွေ့နေရတဲ့ဆိုရင်တွေ့ရတာနဲ့ကိုယ်ပါအပြင်းထန်ကူးဆက်တာပေါ့နော်။မကူးဆက်သူထားဘူးပေါ့လေ။စိတ်မကြည်နေတော့ဘူး။အဲ့ဒီလူတရားတွေ့ထိုင်နေရင်လည်းထိုင်နေမှတ်တယ်နဲ့ဘုရားယောဂီကအိပ်ပျော်နေတယ်ဆိုရင်လေရိုးရိုးသွားသူအေးအေးဆေးဆေးပျော်နေတော့ပြဿနာမရှိဘူးအပျော်လွန်ပြီးတော့ဟောက်လိုက်ရင်ဘယ်နဲ့လုံးမလဲဘုရားယောဂီဟောက်နေပြီဆိုရင်လေတရားထွက်တာအဆင်မပြေတော့ဘူးနော်သွားဒီဘာဒီကြိတ်တာဒီဘာဒီပေါ့ဒါကြောင့်အိပ်များတဲ့ပုဂ္ဂိုလ်ကလည်းအနောက်ဆက်ပြေးတာပဲတဲ့ကိုယ်စဉ္ညာရှောက်မဲ့လမ်းမှာသူယောဂီကအိပ်ပျော်နေတယ်ဆိုရင်လေစဉ္ညာလမ်းမှာအနောက်ဆက်ဖြစ်တာပါဘူးနော်နောက်ပါများတဲ့ပုဂ္ဂိုလ်ကလည်းအဖော်များတဲ့ပုဂ္ဂိုလ်စိတ်တမတရားလာအထုတ်တယ်ကိုသွားအထုတ်ပြီဆိုတာနဲ့ကိုယ့်ရဲ့မိဖွေတွေကဟိုကလာကြ၊ဒီကလာကြဘာလူသေးလဲဟိုကလာပြေးလိုက်၊ဒီကလာပြေးလိုက်စကားလာပြောလိုက်ရက်ထဲမှာဘလူပင်ညာစကားလာပြောတော့ကာယကံရှင်လေအလုတ်ပြတ်တာပဲဒါသမီးမိဖွေအဖော်တွေနဲ့စကားပြောနေရလို့သူတို့စကားပြောနေတဲ့အတန်ကြီးကြွကြွညံကြားနေရတဲ့အတွက်ကြောင့်လေမိမိမှာဒီယောဂီဒီမှာအနှောင့်ယှက်ဖြစ်တယ်။ဒါကြောင့်အဖော်များတဲ့ပုဂ္ဂိုလ်ကလည်းတရားထုတ်မှုကိုနှောင့်ယှက်ပြီးတဲ့အတွက်ကြောင့်ပုဂ္ဂလတ္တပါယမဖြစ်ပါဘူး။ပြီးတော့အလုတ်များတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ပဓာနာအလုတ်ကို ဒီကထားမလုတ်ဖဲနဲ့ဟိုဟာလေးဆက်ဆက်လုတ်လိုက်ဒီဟာလေးဆက်ဆက်လုတ်လိုက်ဟိုဟာလေးမြင်လည်းမလုတ်ဖဲမနေနိုင်ဒီဟာလေးမြင်လည်းမလုတ်ဖဲမနေနိုင်နေရာကဝင်ပါပြီးတော့ဗရဏလုမှတပါတခြားလုတ်တွေရှောက်လုတ်နေတဲ့ပုဂ္ဂိုလ်ဟာလေပုဂ္ဂလတပ္ပယမဖြစ်ဘူးတဲ့နော်အလုတ်တွေများနေတော့သူမနိုင်တဲ့ဟာတွေဆိုရင်လာပါအောင်ဒါလေးကူမပြပါအောင်ဒါလေးကူညီပါအောင်လေဆိုပြီးတော့ခေါ်မခိုင်းဘူးလားအဲ့ကြောင့်လေပုဂ္ဂလတပ္ပယမဖြစ်တော့ဘူးနော်ဒါကြောင့်အလုတ်များတဲ့ပုဂ္ဂိုလ်လေပုဂ္ဂလတပ္ပယမဖြစ်ဘူးတဲ့တောင်မောင်ထုံလပဥစဉ်နေမကြမကြတက်တက်လာကြတယ်မိကြည့်တာပေါ့ဥစဉ်တော့ဘာလုပ်နေကြတော့အဲ့တော့တရားတွေရောအထုတ်ကြရဲ့လားဆိုတော့တချို့ဒုဏဘဥစဉ်တွေကတပည့်တော်တို့တရားအမထုတ်ဖြစ်ဘူးဗျာတဲ့အချိန်လည်းမရှိဘူးတဲ့ဒုဏဘက900ကလေး1000လေးလာဝတ်တာအချိန်မရှိဘူးတဲ့နော်ခမအိမ်မအလုပ်တွေအိမ်အလုပ်တွေလူမှုကိစ္စတွေအိမ်မှုကိစ္စတွေအလုပ်တွေအကုန်လုံးကြက်ခွာပြီးတော့ရဟန်းဝတ်လာတာပဲအများရန်ဝတ်နေတဲ့ဘုန်းကြီးတွေလိုလေပရိယတိသာမီတိကျရတာတရားတွေနိုင်ငံအားထုတ်ရတာတရားတွေဟောရတာတရားတွေကြားရတာတရားဓမ္မတွေနဲ့ထိပ်ပြီးဆက်ဆံရတာဒါတွေလည်းဘာမှမရှိဘူးနဲ့သူကဒုဏဘဖြစ်နေပြီးတော့အချိန်မရှိဘူးတဲ့။ဟာဘာတွေလုပ်နေလို့အချိန်မရှိတာတုန်းဆိုတော့ကြောက်မှနေပေါက်နေရတာတဲ့။ကြောက်ပယ်နေရတာတဲ့။ဟိုတလောကဒုဏဘတစ်စပါးဆိုနေကြောက်မှအိမ်သာတွင်တူးနေရလို့တဲ့။ဒုဏဘဘုခါမှာအိမ်သာတွင်တူးနေရတယ်တဲ့နော်။အဲ့ဒါဥယဟန်ဆိုတာကတွင်တူးကောင်းလို့လား။ညီကြီးမတူးကောင်းဘူးနော်။အချို့ကလည်းပဲတင့်မဆိုင်နေရလို့တဲ့။အဲ့ဒီလိုအလုံများတဲ့နေရာမှာသွားနေပြီးတော့အလုံများတဲ့ပုဂ္ဂိုလ်တွေနဲ့အတူတူတွဲနေရမယ်ဆိုရင်လေပုဂ္ဂလတပ္ပယဖြစ်ပါအောင်မလား
ဖြစ်ပါဘူး
မဖြစ်တော့ဘူးနောက်ပြီးတော့အာယုံများတဲ့ပုဂ္ဂိုလ်ဟိုဟာလေးတွေးလိုက်ဒီဟာလေးတွေးလိုက်ဟိုဟာလေးစဉ်းစားလိုက်ဒီဟာလေးစဉ်းစားလိုက်နဲ့အာယုံများကိုနေရာကထိကနေဆိုလေလိုက်ကြည့်လိုက်ဒီနေရာကထိကနေဆိုလေလိုက်ကြည့်လိုက်ဟိုတန်လေးကြလဲနားဆွန့်လိုက်ဒီတန်လေးကြလဲနားဆွန့်လိုက်နဲ့အာယုံတွေများနေတဲ့ပုဂ္ဂိုလ်ကလေပုဂ္ဂလတပ္ပယမဖြစ်ဘူးတဲ့သူမြင်ရတာကခဏမငြိမ်ဆရာစိမ့်ဆိုတော့အဆင်မပြေတော့ဘူးနော်ခဏမငြိမ်ဆရာစိမ့်မြင်နေရင်ကိုယ်လည်းခဏမငြိမ်နေတဲ့တည်းကူးဆက်တာပဲအဲ့တော့အာယုံကများနေတော့ဟိုတွေးတီးတွေးအတွေးယုံနဲ့မကျင်းတတ်တော့လာပါအောင်ဆိုပြီးတော့သူတွေးတဲ့ကြံကလည်းကိုယ်လာပြီးတော့ပြောအဲ့တော့ကိုယ်လည်းနှောက်ရှက်ဖြစ်သွားတာပေါ့နော်အာယုံများပြီဆိုမှတော့အလုပ်လည်းများတော့မယ်စကားလည်းများတော့မယ်ဒါကြောင့်အာယုံများတဲ့ပုဂ္ဂိုလ်ကလည်းတရားထုတ်မှုကိုအနှောက်ရှက်ပေးတဲ့ပုဂ္ဂိုလ်နောက်ပြီးတော့ဗာများဦးလို့ညာကြီးထက်ထက်လိုက်ပေါ့အပြင်းများတဲ့ပုဂ္ဂိုလ်တို့အကောက်များတဲ့ပုဂ္ဂိုလ်တို့နော်အကောက်များတဲ့ဆိုတာကစိတ်ကောက်တတ်တာပြောတာပါအတူတူအားထုတ်တယ်တချို့ကဗာမဟုတ်တာနေနဲ့လည်းအသေးပဲတလွဲကောက်ပြီးတော့စိတ်မဆိုးကြဘူးလားမ
ဆိုးကြပါဘူး
စိတ်ဆိုးတယ်နော်ထိကနေရှိစိတ်ဆိုးထိကနေရှိစိတ်ကောက်ဆိုတဲ့ပုဂ္ဂိုလ်ကအကောက်များတဲ့ပုဂ္ဂိုလ်လို့ခေါ်တယ်အဲ့ဒီအကောက်များတဲ့ပုဂ္ဂိုလ်နဲ့အတူတူအားထုတ်ရင်လေကိုကရိုးရိုးသားသားလုပ်တာကသူကတမျိုးချင်းဟိုကဆောင်းလိုက်ဒီဟာဆောင်းလိုက်လူကဆောင်းရင်လည်းဆောင်းပစ္စည်းပစ္စည်းကဆောင်းရင်လည်းဆောင်းအဲ့လိုဆိုတော့ကိုလည်းစိတ်ချမ်းသာပါဘူးမလားမချမ်းသာတော့ဘူးဒါကြောင့်အဲ့လိုအကောက်များတဲ့ပုဂ္ဂိုလ်ဟာလေရှောင်ကျင်ရမယ့်ပုဂ္ဂိုလ်ပါပဲတဲ့များတာတွေဘယ်နှယောက်ရှိပါတော့ဟောတဲ့တော့ဘာလဲဆရာလေးကနော်ဒီကလက်ထိုးထားတာဟောမှန်ပါတယ်လို့ပြောရတာကမှားအောင်ပြန်ပြောတယ်အဲ့တော့အပြင်းများတာပါထဲတော့လေ6ယောက်ပေါ့နော်အဲ့တော့ကျန်တာကြီးလည်းအများကြီးထဲပေါ့ထဲကျင်တာကိုဘဟုတ္တကိုအတွေ့အကြုံကိုခံစားကြတဲ့နှိုင်းရှင်ပြီးတော့ထဲဒကာကြီးတို့မှဘာများတာထဲကျင်တယ်တော့အတွေ့အကြုံရကြီးများတဲ့ပုဂ္ဂိုလ်ခန္ဓာကိုယ်ကြီးများတာရောစိတ်ကြီးများတာရောပေါ့နော်ခန္ဓာကိုယ်ကြီးများတဲ့သူနဲ့အတူထိုင်ရတော့မနက်ဘူးလားနာနဲ့တော့တချို့ကအင်းကြီးနေတနေ့ဝတ်တာတနေ့မလျှော်ဘူးသုံးလေးရဝတ်တယ်အဲ့ဒီလူလူဘေးနာလေးကိုနဲ့အပြူဆွဲထိုင်နတ်တကြီးကဟောင်းနေတာနဲ့တရားထွားတာနှောက်ချက်ဖြစ်တယ်နော်ဒါကခန္ဓာကိုယ်ကြီးများတာပြောတာဒကာကြီးပြောတာကတော့စိတ်ကြီးများတာပြောတာဖြစ်မယ်ဟိုဟာဆိုလဲမစားခြင်းဒီဟာမဆိုလဲမစားခြင်းဒိဋ္ဌာကလည်းကြည့်ပါဦးဝင်ကြီးတွေအများကြီးကောက်ထားပြီးတော့ကျွေးတော့ဘာတွေမှလည်းမသိဘူးစိုက်ပြီးနေအဲ့လိုကြီးများလိုက်လို့မရှိဘူးလားကြည့်တယ်နော်ရိတ်တာလေး9ရက်10ရက်သုံးဖို့တလား2လား3လားလောက်ဝင်တာပဲဗာကြွေးကြွေးစားယုံမယ်ပေါ့တကယ်လို့ကိုယ့်ဘက်ကဖန်တီးနိုင်တဲ့တပ္ပယဖြစ်တဲ့ဘောဇင်းကိုဖန်တီးနိုင်တဲ့အခြေအနေမျိုးအနေအထားမျိုးပြီးရင်တော့လေဒါကိုယ်ကိုယ်တိုင်အချိန်မကုန်မဲနဲ့ရမယ်ဆိုရင်တော့လေဖန်တီးပြီးတော့စားတော့ပေါ့နော်အဲ့ဒီလိုဖန်တီးနိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့တော့ကြီးများမနေနဲ့တချို့ကလေရိတ်တာသွားတဲ့ဆိုရိတ်တာဟာတွေတို့မစားနိုင်ဘူးဆိုတော့ထုတ်လိုက်ပြီးပယ်သွားတတ်တယ်မရှိဘူးလားတကယ်ကြီးများတယ်ဆိုလို့ဆက်ဆက်မိသွားတာနော်ဟိုရိတ်တာဆိုတော့ကော်ဖီလေ ကောင်းမှာမဟုတ်ဘူးနှက်ထားတဲ့ဟာကြီးပဲတိုင်မှာ coffee mix လေးတော့တည်သွားအောင်မှာဟုတ်လားချောကလက်ကလည်းကြိုက်တယ်ဆိုချောကလက်လေးလည်းယူပါအောင်မှာတချို့ဆိုအဲ့လိုပဲနေဒေတာဆန်းစားရမှဆန်းစားပြီးပြီးဆိုရင်ကိုယ်ဆောင်ကိုရမှချစ်ချစ်ချစ်ချစ်နဲ့စားနေလို့မရှိဘူးလားတကယ်ယူလို့မလို့ပဲစားခဲ့တာဖြစ်နေတယ်တချို့ဆိုလို့ရှိရင်လည်းလက်ဖက်တုပ်တွေပါတယ်တခါတည်းကိုအကုန်လုံးတည်သွားတာနော်အဲ့ဒါစားတာကူဆိုမှကိုယ်ဆောင်ရမှတဝိုင်းထပ်ဖွဲ့တယ်လာကြဟေးဝိုင်းဖွဲ့ကြရအောင်ဆိုပြီးတော့အဲ့ဒါကြီးများတဲ့ပုဂ္ဂိုလ်ကလည်းပုဂ္ဂလတ္တပါရမဖြစ်ဘူးတဲ့တချို့ဆိုဟုတ်တယ်အစားအသောက်ကြီးများပြီဆိုရင်စားပြီးတာနဲ့ပွက်စီပွက်စီပြောတော့တာနော်ခင်ကလည်းဘယ်လိုမှမသိဘူးချက်ထားလိုက်တာကလည်းမာလိုက်တာနဲ့လည်းမနဲ့ဘူးအဲ့ဒီလိုကြီးများတဲ့ပုဂ္ဂိုလ်ကလည်းပုဂ္ဂလတ္တပါရမဖြစ်ပါဘူးကြီးများတဲ့နဲ့ကာယကံနဲ့အကြီးများတဲ့ပုဂ္ဂိုလ်လည်းပြောလို့ရတာပေါ့နော်အကြီးများတဲ့ပုဂ္ဂိုလ်ဟိုကနေပူတော့လည်းဟာပူလိုက်တာစိတ်ညစ်တယ်နေရာလဲအလကားနေအားတိုင်းပူနေတာပဲနေပဲပူမှာပေါ့အားနေတာပဲနော်သူကပူတဲ့တောင်ဝင်တစ်ခုပဲရှိတာလေတခြားဘာတောင်ဝင်မှမရှိဘူးအားလို့ပူတာပူပစီပေါ့ဘိုးကလည်းအားတိုင်းရွာနေတာပဲအားတာပေါ့မိုးပဲနော်အားလို့ကိုရွာတာပဲနော်အဲ့ဒီလိုအကြီးများတဲ့ပုဂ္ဂိုလ်ဟာလည်းပုဂ္ဂလတ္တပါရမဖြစ်ပါဘူးထက်ထက်လိုက်အများကြီးထွက်လာမှတန်းစီပြီဒီကကြီးဝေးကြဘာထဲချင်တယ်အငိုင်းများတဲ့ပုဂ္ဂိုလ်လည်းထည့်ရမယ်နော်ဘာလို့လဲဆိုတော့ဥစဉ်တို့ဈိတ်တမှာအာထုတ်ခဲ့တုန်းကဒီလိုပဲယဟန်တော်တပါးပေါ့လေဥစဉ်နောက်တက်တဲ့တော့မကြဘူးကြတော့ကြတယ်ဒါပေမဲ့ကွာခဝေဝေးရှောင်နေတယ်အဲ့ဒါတခြားယဟန်တော်တပါးသူ့နောက်ကကိုရတော်တပါးကတအားငိုက်တာ哦ငိုက်တာဘလားပြင်ငါတဲ့သူ့ကြောကုန်းလာထူးတယ်ခေါင်းနဲ့လာတိုက်တာလေနော်အဲ့ဒါနောက်ကနေငါတူကြောကုန်းကိုထောင်းကနေတယ်ကွာအဲ့ဒါနဲ့သူကလည်းခဏခဏခေါင်းနဲ့ထိုးခါမှထိခါမှများတော့ခက်ခော့ခွာလေးထိုင်နေထိုင်တဲ့ခါကျတော့ဘာဖြစ်ပြန်တော့ဆိုတော့ဟောအငိုင်းများတဲ့ပုဂ္ဂိုလ်ဆိုတော့ကြမ်းနဲ့ဆောင်တာဒိုင်ကနေပဲအဲ့ဒါသူကဒုံကနေဒုံကနေခဏခဏကိုဆောင်နေတာနော်အဲ့တော့အငိုင်းများတဲ့ပုဂ္ဂိုလ်နဲ့တွဲပြီးတရားထားတော့လေတပ်ပါရမဖြစ်ဘူးရဲ့အဆင်မပြေဘူးတဲ့နော်ပေါ်တောင်းရတောင်းရငဲရင်တော့ပြဿနာမရှိပါဘူးကိုနောက်ကျော်လာဆောင်တဲ့အထိခေါင်းလာဆောင်တဲ့အထိဆိုရင်တော့တတ်ပါရမဖြစ်တော့ဘူးဒီလိုက်လာဆောင်ရဘယ်နဲ့နေမလို့အဲဒီလိုအဖြစ်ပေါ့နော်တရားအထုတ်မှုကိုအနောက်ရက်ပြီးတဲ့ညာပုဂ္ဂိုလ်တွေကိုလည်းရှောင်ကျင်ရမယ်အဲ့ဒါတွေရှောင်ကျင်ပြီးတော့ဘယ်လိုပုဂ္ဂိုလ်မျိုးသွားပါအောင်မလို့အဲ့ဒါတွေရဲ့ဆန့်ကျင်ဘက်ပေါ့နော်စကားများတဲ့ပုဂ္ဂိုလ်ကိုရှောင်မယ်ဆိုတော့ပြောတဲ့ပြောထိုက်တဲ့စကားကိုပြောတဲ့ပြောထိုက်တဲ့ချိန်မှာပြောတဲ့ပြောထိုက်တဲ့လောက်ပြောတဲ့ပုဂ္ဂိုလ်ကိုပောင်းတင်ရမယ်။ကျန်တာလေးလေးနည်းတူပဲပေါ့နော်။သူရဲ့ဆန့်ကျင်တဲ့အိပ်ပလီတွေယူလိုက်ရုံပါပဲ။ဟိုတနေ့ကပြောခဲ့တဲ့စကားဆိုတဲ့နေရာမှာလည်းဘာစကားမျိုးပဲပြောရမှာလဲလို့ဟိုတနေ့ကစကားဘယ်နှမျိုးပဲပြောရမှာလဲတော့နှစ်မျိုးပါတယ်တော့နှစ်မျိုးပါမှန်လဲမှန်အကျိုးလဲရှိဒီတစ်ပတ်နားထောင်နေတာနားမထောင်နေတာမဆိုင်ဘူးပေါ့နော်နောက်တစ်ချက်ကတော့ကထာဝုဒ္ဓ10ပါးပေါ့နော်လူနေတာနဲ့ပတ်သက်တဲ့စကားစသည်အဖြစ်ပေါ့အဲ့ဒါလေးဒီကွက်ကွဉာဏ်နဲ့ချဲ့ထွင်းပြီးတော့စဉ်းစားရုံပါပဲဥစဉ်တို့ဘုဇဉ်9ပါးရှုတော့ငါကြည့်မယ်ဆိုရင်တော့လေဘုဇဉ်9ပါးမတူပါစေတဲ့ပုဂ္ဂိုလ်မျိုးတွေရှောင်တူပါစေတဲ့ပုဂ္ဂိုလ်မျိုးတွေပေါင်းတင်ပြီပဲဘုဇဉ်9ပါးပါတယ်တော့သုဘောင်အာလုံးကြီးကြီးညာညာလေးကြည်ကြည်လေးအတ
ိတံပုဇေမှာ
ပြီးတော့
သမာဓိတံပုဇေမှာ
တရားနာသိတဲ့နေနေဖြစ်နေနေကြီးနာနာတော့ဝလေးပဲနော်ဒီနေ့တော့တောက်လို့ဖြစ်ပါတောက်နေရင်တော့တဏှာကြီးသာပြည့်သွားတော့မယ်အစဉ်တိုင်းလေးရအောင်ကိုလှုပ်ထားအောင်မယ်နော်ဆိုလိုက်ပါတတိတံပုဇေဓမ္မဝိသယသံဘုဇဉ
်
ဝိရိယသံဘုဇဉ
်
ပိတိသံဘုဇဉ
်
ပတ္တိသံဘုဇဉ
်
သမာဓိသံဘုဇဉ
်
ဥပေက္ခာသံဘုဇဉ
်
ဆိုကြည့်ပါဦ
းသမာဓိသံဘုဇဉ်ဥပေက္ခာသံဘုဇဉ်
ခုပဲရမှာလားတစ်သလုံးရမှာလား
တစ်သလုံးရ
တစ်သလုံးရအောင်မှတ်ထားပါနော်တရားအထုတ်တယ်တရားအထုတ်တယ်ဆိုတာဘုဇဉ်ခုနှစ်ပါးပွားများနေတာပါပဲတတိတံဘုဇဉ်ဆိုတာကတော့အရှုခံအံရဲ့သဘောတည်းကိုအမှတ်ရနေတဲ့သဘောအရှုခံအယုံလေးပေါ်မှာစိတ်ကပ်နေတဲ့သဘောလေးပါပဲနော်အဲ့တော့တတိတံဘုဇဉ်ဖြစ်ဖို့အတွက်တတိမေ့တဲ့ပုဂ္ဂိုလ်တတိအားနေတဲ့ပုဂ္ဂိုလ်တတိမရှိတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမှာပေါ့နော်တတိမရှိတဲ့ပုဂ္ဂိုလ်နဲ့ပေါင်းရင်ကိုယ်လည်းတတိမရှိပဲဖြစ်သွားမှာအများနာလေလို့တဲ့စကားနဲ့ပြောရင်တော့အမှတ်လွတ်နေတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမှာပေါ့တနည်းပြောတော့အမှတ်ကျဲတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမှာပေါ့နော်အမှတ်လွတ်တဲ့နေပုဂ္ဂိုလ်တူတယ်သူအားကြရတော့ကိုယ်လည်းအမှတ်တည်းလွတ်ကုန်တတ်တယ်အမှတ်ကျဲတဲ့လူနဲ့ပေါင်းကိုယ်လည်းအမှတ်တည်းကျဲကုန်တတ်တယ်အမှတ်ရမှာကအမှတ်ကကျဲကျဲလားစိတ်စိတ်လားစိတ်စိတ်ဘယ်လောက်စိတ်ရမှာတော့စိတ်နိုင်တယ်များဟုတ်ပါတယ်စိတ်နိုင်တယ်များပဲဖဲရမှာပဲစိတ်နိုင်တယ်များထက်လည်းပူပြီးဘယ်သူမှမစိတ်နိုင်တော့ပါဘူးနော်အဲ့ဒါမနာမရက်ဈာမပြက်ရှုမှတ်မြဲရနီဒါကကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ဆောင်းဖို့ပေါ့ဒုတိယမြောက်မင်းကွန်စီတဝန်ဆရာတော်ဘုရားကြီးရဲ့ဆောင်းမှုကြတော့ပါတယ်တို
့အမှတ်ဒရဇမပြတ်မှတ်ရ
မှာအမှတ်ဒရဇမပြတ်မှတ်ရနီအဲ့ဒီလိုမပြတ်မှတ်နေတဲ့ပုဂ္ဂိုလ်မျိုးနဲ့ပေါင်းမှာကိုယ်လည်းအမှတ်အားရင်ကောင်းလာမှာပေါ့နော်အမှတ်ဆိုလို့အပေါ်ယံတင်ညာကိုပြောတာမဟုတ်ဘူးနော်အတိနဲ့တွဲနေတဲ့အမှတ်ကိုဆိုလိုပါတယ်တတိတံဘုဇဉ်ပြီးတော့ပါလေ
ဓ
မ္မဝိသယတံဘုဇဉ်ဓမ္မဆိုတာတရားပါပဲသဘောတရားတွေကိုဝိသယဆိုတာစီစစ်နေတာတရားသဘောတွေကိုသူစံစီစစ်တဲ့ဉာဏ်ကိုပဲဓမ္မဝိသယတံဘုဇဉ်လို့ခေါ်တာပါဓမ္မဝိသယတံဘုဇဉ်ဆိုတာပညာကိုပြောတာပါနော်ဉာဏ်ကိုပြောတာပါအဲ့တော့ဉာဏ်မရှိတဲ့ပုဂ္ဂိုလ်ပညာမရှိတဲ့ပုဂ္ဂိုလ်နဲ့ပေါင်းရင်လေကိုယ်လည်းဉာဏ်မရှိပညာမရှိဖြစ်သွားမယ်ပညာဆိုတဲ့နေရာမှာလောကီအတန်းပညာကိုပြောတာမဟုတ်ပါဘူးနော်လောကီအတ္တပညာကြီးလောကီအတိပညာကြီးကိုပြောတာမဟုတ်ဘူးတရားဓမ္မနဲ့ပတ်သက်တဲ့အတိပညာကြီးခန္ဓာအယနာဓာတ်သစ္စာကြီးနဲ့ပတ်သက်တဲ့အတိပညာကြီးအဲဒီလိုအတိပညာရှိတဲ့ပုဂ္ဂိုလ်နဲ့ပေါင်းမှကိုယ်လည်းပညာကြီးတိုးမှာပေါ့မှတ်မှတ်ဆိုပြီးတော့ဘာမှဘူးမသိဘာမသိနဲ့မှတ်ယုံတာမှတ်နေတဲ့ပုဂ္ဂိုလ်နဲ့ပေါင်းကိုယ်လည်းမှတ်ယုံမဲ့မှတ်ပြီးတော့ဘာမှသိမှာမဟုတ်တော့ဘူးနော်အတိပါပေါင်းမှတ်တဲ့ပုဂ္ဂိုလ်နဲ့ပေါင်းတော့မှကိုယ်ကမမှတ်တတ်ဘူးဆိုရင်ဘယ်လိုမှတ်တာလဲမှတ်နေတဲ့ချိန်ဘယ်လိုလေးသိနေရမှာလဲမေးတော့မှဩမှတ်တယ်ဆိုတာကတော့အထင်းသဘောလေးပါပဲတကယ်တမ်းကျတော့သဘောလေးသိနေဖို့ကအဓိကသဘောလေးကဘယ်လိုလဲဟောခြေလန်းလှမ်းနေဆိုလို့ရှိရင်ခြေထောက်ပညာအတန်းနိုင်ဆုံးခွာကျန်းမြေပညာအတန်းနိုင်ဆုံးခွာတဖြည်းဖြည်းချင်းရွေ့ရွေ့နေတဲ့သဘောလေးမှစိတ်ကိုကတ်ထားရွေ့ရွေ့နေတဲ့သဘောလေးတင်းတင်းနေတဲ့သဘောလေးဒါလေးကိုသိနေကြွတဲ့အချိန်မှာရွေ့တာရဲ့လှမ်းတဲ့အချိန်မှာရွေ့တာရဲ့ခြားတဲ့အချိန်မှာရွေ့တာရဲ့တူလားမတူဘူးနော်ကြွတဲ့အချိန်မှာလှမ်းတဲ့အချိန်မှာခြားတဲ့အချိန်မှာဖြစ်တဲ့တခြားသဘောလေးတွေလည်းမတူဘူးကြွလိုက်တဲ့ဆိုရင်တင်းနေတဲ့သဘောလေးထင်ရှားမှာပေါ့နော်လှမ်းနေဆိုရင်လည်းမတင်းမလျော့လေးထင်ရှားမှာပေါ့ခြားလိုက်ပြီဆိုရင်တော့ရောနေတဲ့သဘောလေးခြေစလုံးကြွတာပိုင်းလေးမှာတင်းတာရောတာလေးထင်ရှားတယ်နော်အဲ့တော့တခုခုပေါ့လေခြေလှမ်းလေးကိုအာရုံစိုက်လို့ရှိရင်လေလှမ်းနာကြီးတခုရွေ့တာကြီးတခုတည်းကြီးပဲမဟုတ်ပါဘူးတင်းနေတဲ့သဘောလေးတွေရော့နေတဲ့သဘောလေးတွေကြမ်းမြင်နဲ့ထိလိုက်တဲ့အခါကျတော့မာနေတဲ့သဘောလေးတွေပျော့နေတဲ့သဘောလေးတွေပူနေတဲ့သဘောလေးတွေအေးနေတဲ့သဘောလေးတွေအဲ့ဒီသဘောလေးတွေကိုသိနေရမှာနော်ခြေထောက်ကြီးပဲသိနေလို့မဖြစ်ဘူးရှုမှတ်ခါစားမှာတော့ကြမ်းမြင်ပညာတွေခြေထောက်ပညာတွေရှိအောင်မှာပေါ့ဒါပေမဲ့အဲ့ဒီပညာကိုအတတ်နိုင်ဆုံးခွာပြီးတော့ကိုကသဘောလေးကိုသိအောင်ကြည့်ရတယ်သဘောတည်ဖို့အဓိကပဲနော်အဲ့ဒီသဘောလေးတွေကိုသိအောင်မကြည့်ပဲနဲ့လှမ်းနေလှမ်းနေကြွားတယ်ချတယ်ကြွားတယ်လှမ်းနေချတယ်နဲ့သကလုံးသက်သက်ပဲညွှန်နေတော့မှတ်တာသာကြာလို့ခြေထောက်တွေသာညောင်းလာတယ်ကြွတ်သားတွေသာတက်လာတယ်ဘာညာမှမထွက်ဘူးဒါရှုကြတဲ့ကူကမှတ်ကြတဲ့ကူကအသိမပါဘူးနော်အဲ့ဒီလိုဓမ္မဝိစီယတံမုတ်ရှင်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းရတဲ့ဆိုရင်သူရဲ့ဤပေလမ်းပြမှုလေးလမ်းကြောင်းပြမှုလေးနဲ့ကွယ်ရှုမှတ်တတ်သွားတယ်အဲ့ဒီကြတော့ကိုယ်မှလည်းဉာဏ်နေဖြစ်တာပေါ့နော်ဒါကအခြေခံအစပေါ့ကြွားတယ်လှမ်းတယ်ချတယ်လို့အခေါ်ပေါ်၃မျိုးအပြော၃မျိုးပြောင်းတယ်ဆိုကြလေကွာသဘောကလည်းဘယ်လိုမျိုးပြောင်းနော
်၃မ
ျိုးပြောင်း၃မျိုးပြောင်းတာပဲအပြောတိုင်းရဲ့နောက်ွယ်မှာသဘောလေးတွေရှိတယ်နော်အပြောမတူရင်သဘောလည်းမတူအပြောပြောင်းရင်သဘောလည်းပြောင်းတယ်ကြွားတယ်ဆိုတဲ့သကလုံးနဲ့လှမ်းတယ်ဆိုတဲ့သကလုံးတူမှမတူပဲအဲ့ဒီအပြောမတူဆိုသူ့နောက်ကသဘောတွေလည်းမတူအဲ့ဒီသဘောလေးတွေမြင်အောင်ကြည့်ရမှာနော် လမ်းနဲ့နဲ့ခြားတယ်လဲအပြောချင်းမတူဘူးအပြောချင်းမတူရင်သဘောချင်းလည်းမတူဘူးအဲ့ဒီသဘောလေးတွေပြအောင်ကြည့်သူများပြောလို့သူများကတင်းတာရှိတယ်ဆိုလို့တင်းတာလိုက်ရှာမှာမဟုတ်ဘူးနော်သူများကရော့တယ်ပြောလို့ရော့တာကိုလိုက်ရှာနေမှာမဟုတ်ဘူးကိုဘာတွေ့တယ်လဲတွေ့တာသာပြအောင်ကြည့်ရုံပါပဲအဲ့တော့ကြွားတယ်လမ်းနဲ့ဆိုကြတဲ့ကူကကြွားတယ်ဆိုတဲ့သကလုံးလေးကလမ်းနဲ့ဆိုတဲ့အချိန်မှာရှိသေးလား
မ
ရှိတော့ဘူးခြားတယ်ဆိုတဲ့သကလုံးဆုံနေတဲ့အချိန်မှာလမ်းနဲ့ဆိုတဲ့သကလုံးရှိသေးလားမ
ရှိတော့ပါဘူး
မရှိတော့ဘူးသကလုံးမရှိတော့နောက်ကသဘောတွေလည
်း
မရှိတော့ဘူးအဲ့တော့ကြွားကြိုင်မှာဖြစ်တဲ့ယုံနံသဘောလေးတွေကလမ်းကြိုင်မှာမရှိလမ်းကြိုင်မှာဖြစ်တဲ့ယုံနံသဘောလေးတွေကခြားကြိုင်မှာမရှိဒီလိုအကြမ်းကြီးလေးကိုတစ်ချိန်ချင်းနဲ့ဆင်ခြင်တတ်သွားမှာနော်စကားတွေကအဲ့တိုင်းကြီးတွေးနေမှာတော့မဟုတ်ဘူးပထမတော့သဘောလေးသာသိအောင်ကြည့်ကြည့်ကြည့်နဲ့ကြွယုတ်ကလှမ်းစဲမှာမပါလှမ်းယုတ်ကခြားစဲမှာမပါကြွစိတ်ကလှမ်းစဲမှာမပါလှမ်းစိတ်ကခြားစဲမှာမပါဒီလိုပြောင်းလဲနေတဲ့သဘောလေးတွေကိုဉာဏ်နဲ့ဆင်ခြင်ပြီးတော့ရှုမှတ်သွားမယ်ဆိုရင်ဖြစ်ပျက်တွေလည်းမမြင်နိုင်ဘူးလ
ား
အကျဉ်းစားဖြစ်ပျက်ကိုမြင်ရကနေအသေးစိတ်ဖြစ်ပျက်ကိုမြင်လာမှာပေါ့ဒီဈဉ္ဉံကဈိတာမှာတဏှာကြီးဈဉ္ဉံကြီးလျှောက်တဲ့ပုဂ္ဂိုလ်မှလျှောက်ရမှာမဟုတ်ဘူးเนาะအိမ်မှာလဲ9မိနစ်လေးရရ10မိနစ်ကလေးရရညတော့များတော့မယ်9မိနစ်ရရ10မိနစ်ရရဆိုတော့တမကလေးရရ10မိနစ်မလျှောက်သိမ့်ဘူးလား
လျှ
ောက်သိမ့်ပါတယ်လျှောက်ဈဉ္ဉံအနေနဲ့ဆိုတာကခောက်တုတ်ခောက်ပြန်နေရာလေးသတ်မှတ်ပြီးလျှောက်တာပြောတာပါအဲ့ဒီလိုတီးတန်းလျှောက်တာမျိုးမဟုတ်တော့မှအိမ်နောက်နဲ့အိမ်ရှိအပေါ်တန်းနဲ့အောက်ထပ်လျှောက်တာတွေမရှိဘူးလ
ား
ရှိတယ်သမေသာကနဲ့သွားတာနဲ့အေကန်နဲ့သွားတာနဲ့ယေရှုကနဲ့ဝန်ထမ်းနဲ့ဇီအင်ကနဲ့ဝန်ထမ်းနဲ့တနည်းတနည်းအိမ်ထဲမှာတွေကိုရှောက်နေတာလေအများကြီးပါအဲ့ဒီခြေလမ်းနဲ့ခြေလမ်းထဲမှာအမှတ်လေးနဲ့ရှောက်တာလားဗာလေးနဲ့ရှောက်ကြတော့တကယ်ယူလို့မတနည်းတနည်းအိမ်ထဲမှာအိမ်ကြီးရှင်းနေအိမ်တော့ဘယ်လိုရှောက်တော့
အမှတ်မပါလဲရှောက်ပ
ါအမှန်တိုင်းဝန်ခံတဲ့အတွက်ဗာဒုခေါ်ပါတယ်မင်္ဂအဲ့ဒီလျှောက်တာလေးတွေမှလည်းအမှတ်ကလေးနဲ့ရှားရမှာနော်အမှတ်ကလေးနဲ့ဆိုလို့သလုံးမွှင်းရှားရမှာပြောတာမဟုတ်ပါဘူးဟိုရိတ်တမကတော့တခြားဘာလို့မှမရှိလို့သလုံးမွှင်းလောက်တာလှုပ်ချင်လို့ကိုယ့်အိမ်မှာကတော့သလုံးမွှင်းလောက်နေအလုပ်တွေပြီးပါအောင်မလားသမင်းဆိုင်တရားမှတ်တာသလုံးမွှင်းနဲ့မှတ်နေဟင်းနေကြမှာတော့မဟုတ်ဘူးအလုပ်ကိစ္စတွေချိန်နေတာသလုံးမွှင်းနဲ့သွားလို့ဖြစ်ပါအောင်လားမဖြစ်ဘူးနော်နန္ဒောဤဓမ္မတရားဟောတဲ့တရားတစ်ပုဒ်ထဲပါတယ်ယောဂီတရားဒိတာကထွက်လာပြီးတော့ဒိတာမှတလားအထုတ်တာပေါ့လေသူကနိုင်ငံခြားအနေနဲ့မြန်မာပြည်ခဏရောက်တဲ့အခိုင်မှာဒိတာဝင်တရားအထုတ်တယ်တဲ့တလားတရားအထုတ်နေစမှာသူ့မှာဘာဆန္ဒတွေပြင်းပြနေလဲဆိုတော့မောဟင်္ဂါစားခြင်းနဲ့ဆန္ဒတွေပြင်းပြနေတယ်နော်လူကတော့ဒိတာမှစိတ်ကမောဟင်္ဂါဆိုင်မှာရောက်မှာအဲ့ဒါတလားပြီးတော့ဒိတာကလည်းထွက်ရောချက်ချင်းမောဟင်္ဂါဆိုင်ကြီးပြီးတော့မောဟင်္ဂါသွားစားဒိတာမှကလည်းစလုံးမွှင်းရှင်းနဲ့လုံလာတာဆိုတော့မောဟင်္ဂါဆိုင်ရောက်တော့လေစလုံးမွှင်းရှင်းနဲ့ဆိုင်ရှင်ကထည့်ပေးပြီးသားဟာကသူကစလုံးမွှင်းရှင်းနေတဲ့လုပ်နေတော့ဆိုင်ရှင်ကမေးတယ်အမဘာလို့ဒီလိုလဲတဲ့သူကစလုံးမွှင်းရှင်းမလုပ်ဘူးအဲ့ဒါအမနန်းနန်းလေးလို့လားအဲ့စလုံးမွှင်းရှင်းလို့လည်းဟောနန်းနန်းလေးလို့လားငြူဒီမဟုတ်လို့လို့လားလို့မေးတော့တာနော်အဲ့ဒီလိုဆိုလဲအရှင်ပြေပါမလ
ား
အရှင်လည်းသူ့နေရာနဲ့တူပဲနော်စလုံးမွှင်းရှင်းဆိုတာကအစာပိုင်းလေးမှသာညဉ့်ညီလို့လို့ရှိရင်သူကအမရဲ့တဘောကမထင်ရှားတတ်လို့အမူအရာကိုနှိမ့်နေတယ်မှနှိမ့်အောင်ပြုတ်ပြီးတော့အထုရတာအဋိညာဉ်ရင့်သွားပြီတတိညာဉ်ရင့်သွားပြီဆိုတဲ့အခါကျတော့နှီးအောင်တမင်လောက်စားလူသေးလား
မ
လိုတော့သူ့ဘာသာသူအလိုလျောက်သိမ့်မွင့်လူညံ့နေလို့နှီးတာကတပိုင်းတကန်တာဓမ္မဝန်နှီးနှီးကိုသွားမယ်နေရာမျိုးဒီသူမာရီရှင်စသည်နှီးနှီးကိုသွားရမယ်လောကဝတ္တရားရကနှီးနှီးပဲသွားတဲ့နေရာမျိုးကိုနှီးနှီးသွားတာကတပိုင်းတကန်တာတာမန်အရက်ထဲမှာလူမှုကိစ္စအိမ်မှုကိစ္စတွေဇီဝရေးကိစ္စတွေလုံနေတဲ့အချိန်မှာတော့စလုံးမွှင်းနဲ့လုံရင်နန္ဒမင်းလူသီလာအမိထံရလိမ့်မယ်ဒီညတိတိပြောရမယ်ဆိုတော့နေရာတကာဆလုံးမွှင်းရှင်းလုပ်နေရင်တော့ပါးရိုက်ခံရလိမ့်မယ်လို့ပဲပြောရမှာပဲเนาะအဲ့တော့သူ့ညာနဲ့သူပဲအဲ့ဒီလိုအဖြစ်ပေါ့လीအမှတ်ရဲ့နောက်မှာအတိလေးပါဖို့ဒါဓမ္မဝိရှေသံဖို့စဉ်အဲ့ဒီလိုအတိပါတဲ့ပုဂ္ဂိုလ်မျိုးနဲ့မိဝဲရမယ်တဲ့နောက်သံဖို့စဉ်ကဘာလဲတော့
ဝိရိယသံ
ဖို့ဝိရိယသံဖို့စဉ်ပြင်းတဲ့ပုဂ္ဂိုလ်နဲ့အတူပေါင်းလို့ရှိရင်ကိုယ်လည်းတက်ကူးပြီးတော့ပြင်းသွားမှာပဲဝရိယရှိတဲ့ပုဂ္ဂိုလ်ကြိုးကြိုးစားစားအားထုတ်တဲ့ပုဂ္ဂိုလ်နဲ့ပေါင်းမှာကိုယ်လည်းဝရိယရှိမှာဝရိယဆိုလို့လေကြာကြာထိုင်တာကိုပြောတာမဟုတ်ဘူးနော်အရေးအပြည့်ခန္ဓာကိုပြောတာမဟုတ်ပါဘူးဟာတုတနာကြီးမပြင်းမပြောင်းမဲ့ခြားတယ်ငါလည်းမပြင်းမပြောင်းမဲ့ခြားမယ်လို့အဲ့ဒီလိုအတူတူပြောမှာတော့မဟုတ်ဘူးဟာတုအတနာကြီးထိုင်ခြင်းပြည့်တဲ့တောင်မဖြစ်ဘူး တဏှာကြီးကွယ်2နာရီဆက်ထိုင်တယ်နောက်ထိုင်ရင်လည်းထပ်ပေါင်းပြီးတော့3နာရီဆက်ထိုင်တယ်ငါလည်းချမယ်ဆိုပြီးတော့အဲ့ဒီလိုကိုယ်တကယ်မထိုင်နိုင်သေးပဲနဲ့အဲ့ဒီလိုတော့အတုမယူပါဘူးပေါ့နော်ဝိရိယဆိုတာကအကုသို့မဖြစ်အောင်ရဲရင်တာကုသို့ဖြစ်အောင်ရဲရင်တာကိုဝိရိယလို့ခေါ်တာပါပဲစိတ်မှာကိလေသာအဝင်မခံတာကိုပဲဝိရိယလို့ခေါ်တာပါနောက်တန်ဖို့စင်ကပါတယ်တော့ပီတိတံဘုဇဉ်နောက်တစ်ခုကပတ္တတိတံဘုဇဉ်ပီတိဆိုတာနှစ်သက်ဝမ်းမြောက်မှုပတ္တတိဆိုတာငြိမ်းဤမှုအဲဒီလိုနှစ်သက်ဝမ်းမြောက်မှုနဲ့ငြိမ်းဤမှုဖြစ်ဖို့အတွက်လည်းကျန်တဲ့ပုဂ္ဂိုလ်ကိုရှောင်ရမယ်တဲ့ရမ်းကြတဲ့ပုဂ္ဂိုလ်ကိုရှောင်ရမယ်ကိုယ်မူရာကျန်တဲ့ပုဂ္ဂိုလ်နှုတ်မူရာကျန်တဲ့ပုဂ္ဂိုလ်နဲ့ပေါင်းရင်နှစ်သက်ဝမ်းမြောက်မှုငြိမ်းဤမှုဆိုတာမဖြစ်တော့ဘူးငကုကငြိမ်းဤနေတဲ့စိတ်ကလေးငကုကဝမ်းမြောက်နေတဲ့စိတ်ဒီတောင်ကိုယ်ကျန်းနှုတ်ကျန်းပုဂ္ဂိုလ်မြင်လိုက်တာနဲ့ပြောက်သွားရတာပဲဒါကြောင့်ကိုကျန်းနှုတ်ကျန်းပုဂ္ဂိုလ်မျိုးကိုရင်ကျင်းမှုနှုတ်ရင်ကျင်းမှုမရှိတဲ့ပုဂ္ဂိုလ်မျိုးကိုလည်းရှောင်ကျင်ရမယ်ကိုဤအမှုရာရင်ကျင်းနှုတ်မှုရာရင်ကျင်းတဲ့ပုဂ္ဂိုလ်နဲ့ပေါင်းမှကိုမှနှစ်သက်ဝမ်းမြောက်မှုပီတိလည်းဖြစ်မယ်ငြိမ်းဤမှုပတ္တတိလည်းဖြစ်ပါမယ်နောက်တံပုဇဉ်ကပါတော
့
သမာဓိတံပုဇဉ်သမာဓိမရှိတဲ့ပုဂ္ဂိုလ်နဲ့ပေါင်းလို့ရှိရင်ကိုလည်းသမာဓိမရှိတော့ဘူးပေါ့သမာဓိဆိုတာကစိတ်တည်ငြိမ်တဲ့သဘောလောကရှိတဲ့အလုပ်ကိုတတ်တတ်ရရကလေးလုပ်တတ်တဲ့သဘောပါပဲနော်သမာဓိမရှိတဲ့ပုဂ္ဂိုလ်ကလောကရှိတဲ့အလုပ်ကိုတတ်တတ်ရရမလုပ်တတ်ဘူးဖျို့ဖျဲလုပ်တတ်တယ်ပြီးပြီးရောလုပ်တတ်တယ်အဲဒီလိုပုဂ္ဂိုလ်နဲ့ပေါင်းလို့အဲ့ဒါတွေမြင်နေရင်ကိုယ်လေဘယ်အလုပ်မှတတ်တတ်ရရမလုပ်တတ်တော့ဘူးဖျို့ဖျဲတွေဖြစ်ကုန်ပါပဲဒါကြောင့်သမာဓိရှိတဲ့ပုဂ္ဂိုလ်စိတ်တည်ငြိမ်တဲ့ပုဂ္ဂိုလ်ဘာအလုပ်ပဲလုပ်လို့တတ်တတ်ရရကလေးအေးအေးချမ်းချမ်းလေးလုပ်တတ်တဲ့ပုဂ္ဂိုလ်ကိုယ်အလုံးနဲ့ကိုယ်သိခါကိုတံမိုးထားတဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်မျိုးနဲ့ပေါင်းမှကိုယ်မှလည်းတမာရီကြီးဖြစ်မှာပေါ့နော်နောက်ဆုံးကပါတယ်တော့
ဥပိ္ပခာ
တံဘုဇဉ်ဥပိ္ပခာဆိုတာဥပကအလေလက်အိခဆိုတာရှုမြင်တာပါပဲအစွန်းတစ်ဖက်ကိုမရောက်ခင်းတဲ့အလေလက်မှာအလေလက်ကနေရှုမြင်တတ်တဲ့သဘောလေးလောဘအစွန်းလည်းမရောက်ဒေါသအစွန်းလည်းမရောက်ဘယ်အာယုံကိုမဆိုတိကညံ့နေပြီးတာကိုဥပိ္ပခာလို့ခေါ်တာနော်ဥပိ္ပခာဆိုတာလေလေကြည့်ပြတော့လုံးဝကိုထဲမလဲတော့မစင်းစားတော့သူ့အကြောင်းတွေးကုန်မတွေးတော့ဒါကဥပိ္ပခာပြောတာမဟုတ်ဘူးနော်သူ့အကြောင်းတွေးတယ်တွေးပြီမဲ့လောဘမဖြစ်ဘူးသူ့အကြောင်းတွေးတယ်တွေးပြီမဲ့ဒေါသမဖြစ်ဘူးဒါဆိုဥပိ္ပခာပဲနော်လုံးဝမစင်းစားတာဥပိ္ပခာမဟုတ်ဘူးဥပိ္ပခာကြီးကတော့အများကြီးရှိတာပေါ့လေနော်ခုဒီမှာဝိပဿနာနယ်ပယ်မှာသုံးတဲ့ဥပိ္ပခာဆိုတာကဉာဏ်ဥပိ္ပခာပါဉာဏ်လေးဖြစ်နေရမှာနော်အဲ့ဒီလိုဥပိ္ပခာတန်ဖို့စဉ်ဖြစ်ဖို့အတွက်လေတဲ့တတဝါသင်္ခါရတွေအပေါ်မှာအချက်များတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမယ်တတဝါဆိုတာကခိုးလူလည်းတန်ရုံစဉ်ကြီးဒီလူလည်းတန်ရုံစဉ်ကြီးခိုးလူနဲ့လည်းမခွဲနိုင်ဒီလူနဲ့လည်းမခွာရဲအဲ့ဒီလိုတန်ရုံစဉ်ကြီးအားကြီးနေမယ်ဆိုရင်လည်းဥပိ္ပခာမဖြစ်နိုင်တော့ဘူးတန်ရုံစဉ်ကြီးအားကြီးတော့တန်ရုံစဉ်ရှိတဲ့ပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့လောဘတွေလည်းဖြစ်မယ်ကိုယ်တန်ရုံစဉ်ရှိတဲ့ပုဂ္ဂိုလ်ကိုလာထည့်ရင်မခံနိုင်ဘူးဆိုတဲ့ဒေါသလည်းဖြစ်မယ်ဒါဆိုရင်လောဘအစွန်သောတာအစွန်းအစွန်းတစ်ဖက်ထွက်တော့ဥပိ္ပခာဖြစ်ပါဦးမလား
ဖြစ်ပါ
မဖြစ်တော့ဘူးဒါကြောင့်တတ္တဝါဒီဘုံမှာရှင်းရတဲ့ပုဂ္ဂိုလ်လည်းရှောင်းနေဈေးကမှာတရားနဲ့တရားမခွဲနိုင်အောင်ဖြစ်နေတဲ့ယောဂီလည်းမရှိဘူးလားလာကလေးကပေါ်ဆက်ပြီးတော့လာတာတချို့ကကုပ္ပတကောတရားနဲ့ဈေးကဝင်ပါဖြစ်တော့ဈေးကမှာယောဂီကြီးအများကြီးတွေ့မှာပဲနော်မဟုတ်ဘူးကိုယ်နဲ့ခင်နေလေကိုယ်နဲ့မိတ်ဆွေအပေါ်ဆက်လိုက်တယ်ယောဂီတခါကြီးဆိုပါတော့တခမကြီးပေါ့အများဆုံးတော့ပေါ်ဆက်တာတခမကြီးကြီးများတာဘူးနော်တကယ်မကြီးပါစိတ်လေးကြီးတာမဝင်တာလေတပည့်တော်အဖို့မရှိလို့ပါဗျာအဲ့လိုရှောက်တဲ့ယောဂီတွေရှိတယ်နော်အဲ့ဒီလိုတတ္တဝါတွေရဲ့အပေါ်မှာရှင်များတဲ့ပုဂ္ဂိုလ်ဟာလေရှောင်ရမှာပဲတဲ့သင်္ခါရဆိုတာကတတ်မဲ့ဝိထုတွေကိုပြောတာပါနော်ကိုယ်ပစ္စည်းဝိထုတွေရဲ့အပေါ်မှာဆွဲလန်းကြီးနေတဲ့ပုဂ္ဂိုလ်ကိုလေရှောင်ရမှာကိုယ်ပစ္စည်းဝိထုမှာဆွဲလန်းကြီးနေလဲဆိုတဲ့လောဘအစွန်းဒေါသအစွန်းရောက်သွားမှာပါပဲဒါကမှခဏဝင်နေတဲ့ယောဂီတွေနဲ့ပြောမယ်ဆိုရင်ခုနလိုပေါ့အတူတူတရားထုတ်တဲ့အဖို့ပေါ်မှာဆွဲလန်းနေတဲ့တန်ဟောစဉ်ကြီးနေတယ်မျက်စိရောက်ကအပြောက်မခံနိုင်ဘူးတက်မဲ့နဲ့ပတ်သက်တော့လေကိုယ်ပါလာတဲ့ပဋ္ဌာန်ဣကလေးဣကလေးကိုရင်းညာလျှောက်လဲလွယ်ထားဟဲ့လားဆန်းဆန်းညံသွားလဲတည်သွားနေဆိုတော့သင်္ခါရတွေပေါ်မှာလည်းအချင်းမများဘူးလ
ား
အချင်းများတယ်အဲ့လိုတတ္တဝသင်္ခါရတွေတက်ရှိတက်မဲ့တွေရဲ့အပေါ်မှာတန်ဟောစဉ်ကြီးတဲ့ပုဂ္ဂိုလ်ကိုပေါင်းလို့ရှင်လဲကိုယ်မှာဥပိ္ပခာတမုစဉ်မဖြစ်နိုင်တော့ဘူးတဲ့ဒါကအကျဉ်းသားပဲရှိသေးတာပါနော်အပေါ်ရန်တတ္တဝသင်္ခါရပုံမှန်ချက်တကယ်အရှင်မြင့်ဥပိ္ပခာဆိုတာကတော့ဝိပဿနာဉာဏ်ကိုပြောတာပါပဲအရှင်မြင့်ဆုံးကတော့သင်္ခါရဥပိ္ပခာဉာဏ်ပေါ့နော် အဲ့ဒီလိုတတ္တဝသင်္ခါရဒီပုံမှာအချက်မများတဲ့ပုဂ္ဂိုလ်ကိုပေါင်းတယ်မှာကိုယ်မှလည်းဥပိ္ပခာတန်ဖို့စဉ်နေဖြစ်နိုင်ပါလေအဲ့လိုဘုဇဉ်ခုနှစ်ပါးအာကောင်းမှလည်းတရားဉာဏ်များကရတာပါတရားအထုတ်နေတာဘာဒီတရားအထုတ်တယ်ဆိုတာဘာဒီကိုပွားနေတာတို့ဘုဇဉ်ခုနှစ်ပါးပွားနေတာဒါကြောင့်ဘုဇဉ်ခုနှစ်ပါးမတူဝါစီနေတဲ့ပုဂ္ဂိုလ်ဟာပုဂ္ဂလတ္တပယမဖြစ်တဲ့ပုဂ္ဂိုလ်ဘုဇဉ်ခုနှစ်ပါးတူဝါစီနေတဲ့ပုဂ္ဂိုလ်ကတော့ပုဂ္ဂလတ္တပယဖြစ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးကိုပေါင်းရမှာပါလေနော်အဲ့တော့တ္တပယတစ်ခုချင်းတစ်ခုချင်းနဲ့ပတ်သက်လို့သံမုတ်လေးတွေကဆုဆုပြီးနေရတယ်သံမုတ်လေးတွေကလည်းတရားပွဲလာပြီးဆိုမှကားပေါ်နေစဉ်းစားရတာပဲနော်ကားတော်ရင်စဉ်းစားရတာဆိုတော့ပုဂ္ဂလတ္တပယဘယ်လိုဆိုရင်ကောင်းမလဲဆိုတော့ထိုးကြည့်လိုက်ပါဦးတယောက်ထဲပေါင်း
ဓာတုပေါင်း
အပေါင်းတရားမြည
်
တယောက်ထဲပေါင
်း
ဓာတုပေါင
်း
အပေါင်းတရားမြည
်
ဆိုလိုက
်တယောက်ထဲပေါင်းဓာတုပေါင်း
သမုတ်ရဲ့အဓိပ္ပာယ်ကတော့နောက်ပိုင်းကျတော့မှအဓိပ္ပာယ်ပေါ်လွင်သွားလိမ့်မယ်။အဲ့တော့ခုနပြောခဲ့တဲ့ရှောင်းတဲ့ပုဂ္ဂိုလ်တွေကိုရှောင်းပေါင်းတဲ့ပုဂ္ဂိုလ်တွေကိုပေါင်းမယ်ဆိုရင်ပုဂ္ဂလသဗ္ဗယဖြစ်ပါလေ။ဒီနည်းပြတော့ပုဂ္ဂလသဗ္ဗယဆိုတာမိကောင်းဆွေကောင်းကိုပြောတာပါပဲနော်။မိကောင်းဆွေကောင်းနဲ့ပေါင်းသင်ရတယ်ဆိုရင်ပုဂ္ဂလသဗ္ဗယဖြစ်တာပါပဲ။မိကောင်းဆွေကောင်းရဲ့အင်္ဂရတ္တရလည်းအများကြီးရှိပါတယ်။ကာထာတစ်ခုကိုပြောမယ်ဆိုတော့ပိယောကရုဘာဝနီယောဝိတ္တသဝဆနခမောဂံဘီရင်စကထံကတ္တနောသထာနီနီယောဇကောဆိုတဲ့မိကောင်းစီကောင်းရဲ့အင်္ဂါရ9ချက်နဲ့ပြောရမယ်ဆိုရင်ပထမဆုံးအင်္ဂါရကပိယချစ်စရာကောင်းရမယ်တဲ့ကိုယ့်ရဲ့မိကောင်းစီကောင်းဆိုတာချစ်စရာကောင်းရတယ်ပဲနော်ချစ်စရာကောင်းတယ်ဆိုတာပါဖောင်ဖောင်လေးနိုင်မြင်စရာလေးအဲ့ဒီလိုချစ်စရာကောင်းတာပြောတာမဟုတ်ဘူးနော်ချစ်စရာကောင်းတယ်ဆိုတာတိလရှိတာကိုပြောတာကိုယ်မူရာမယိုင်ဆိုင်ဘူးနှုတ်မူရာမယိုင်ဆိုင်ဘူးကိုယ်နဲ့မပြောတင်တာဒီမပြောဘူးနှုတ်နဲ့အကိုနဲ့မပြုတင်တာဒီမပြုဘူးနှုတ်နဲ့မပြောတင်တာဒီမပြောဘူးအဲ့ဒီလိုကိုယ်နှုတ်ကိုစောင့်ကြည့်တဲ့ပုဂ္ဂိုလ်ဟာချစ်စရာကောင်းတာပေါ့ကိုယ်နဲ့လည်းမဟုတ်တာရှောက်လို့နှုတ်နဲ့လည်းမပြောတင်တာဒီရှောက်ပြောဟောင်းပောင်းပောင်းနဲ့ကိုယ်တင်နေတယ်ကိုယ်ရမှာချအဲ့ဒီလိုဆိုတော့ချစ်စရာကောင်းပါအောင်မလားကိုရှိမှနေအတင်းပြောရင်ချစ်ချင်းစိတ်နေနေရှိရင်ရှိဦးမှာနော်ကိုယ်ရမှာအတင်းပြောတာကိုတစ်ထင်ပြန်ကြရတယ်ဆိုတော့မချစ်တော့ဘူးဒါကြောင့်သီလရှိတဲ့ပုဂ္ဂိုလ်ဟာချစ်စရာကောင်းတဲ့ပုဂ္ဂိုလ်ပဲအဲ့ဒီလိုချစ်စရာကောင်းတဲ့ပုဂ္ဂိုလ်ကလည်းပေါင်းရမှာဂရုဆိုတာလေးစားစရာကောင်းတဲ့ပုဂ္ဂိုလ်လေးစားစရာကောင်းတဲ့ပုဂ္ဂိုလ်ဆိုတာကတမာတိရှိတဲ့ပုဂ္ဂိုလ်ပါပဲစိတ်ကလည်းတည်ငြိမ်နေစိတ်တည်ငြိမ်တော့ကိုယ်ကလည်းတည်ငြိမ်နေအိန္ဒြေရတယ်ကိုယ်လုပ်တဲ့အလုပ်ကလည်းတတ်တတ်ရရကလေးပြီးအောင်လုပ်တယ်ပြီးဆုံးအောင်လုပ်တယ်သူ့လုပ်တဲ့လမ်းချမ်းမထားဘူးကိုယ်လုံးနဲ့ကိုယ်ကုံသိခါကူလေတံမိုးထားတယ်အဲ့ဒီလိုတမာတိရှိတဲ့ပုဂ္ဂိုလ်ဆိုတော့လေးစားစရာမကောင်းဘူးလားလေးစားစရာကောင်းတယ်လေးစားစရာကောင်းတဲ့ပုဂ္ဂိုလ်ဆိုတာတမာတိရှိတဲ့ပုဂ္ဂိုလ်ပါပဲဗက်မလိုက်တဲ့ပုဂ္ဂိုလ်ပါပဲနော်တမာတိဆိုတဲ့စကားကတော့အမျိုးမျိုးသုံးကြတာပဲတမာတိချိန်ဝင်ဆိုတာလည်းမရှိဘူးလားရှိတယ်နော်တရားသူကြီးတွေဘာလို့ဆိုတော့လေတမာတိရှိတယ်တမာတိမရှိဘူးပြောကြဘူးလားဘာဝနိယဆိုတာကချီးမွမ်းစရာကောင်းတာရှင်မစရာကောင်းတဲ့ပုဂ္ဂိုလ်ဆိုတာပညာရှိတဲ့ပုဂ္ဂိုလ်ပါပဲเนาะလောကကြီးရလည်းအကောင်းအဆိုးအကြောင်းအကျိုးနားလည်ရမယ်ဓမ္မကြီးရမှာလည်းအကောင်းအဆိုးအကြောင်းအကျိုးနားလည်ရမယ်တရားလိုအားထုတ်နေပြီဆိုရင်လည်းတရားကိုအားထုတ်နေတဲ့တရားနဲ့ပတ်သက်လို့သုတမယပညာလည်းရှိရမယ်စင်တမယပညာလည်းရှိရမယ်ဘာဝနာမယပညာလည်းရှိရမယ်အဲ့ဒီလိုပညာရှိတဲ့ပုဂ္ဂိုလ်ဟာရှင်မစရာကောင်းတယ်ပြီးရောဂရုဘာဝနီယောဝတ္တာဝတ္တာဆိုတာပြောဆိုဆုံးမတတ်ရမယ်ကိုယ့်ရဲ့တင်းတုံးပေါ်ချင်းချင်းကိုယ့်ရဲ့မိတ်ဆွေချင်းချင်းမှာအမှားတွေရှိနေတယ်ဆိုရင်ဘာကြောင့်မှားတယ်ဆိုတာကိုအကြောင်းကျိုးနဲ့ရှင်းပြပြီးတော့အမှန်ရအောင်ညွှန်ကြားပြသနိုင်ရမယ်ပြုမြင်တဲ့အဖြစ်တွေရှိလို့ရှင်လေဘာကြောင့်အဖြစ်ဖြစ်နေလဲဒီအဖြစ်ကနေဘယ်လိုလွတ်အောင်ရှောင်ကွင်းနိုင်လဲဆိုတာကိုမေတ္တာကရုဏာအပြည့်နဲ့ညွှန်ကြားနိုင်ရမယ်တက်မှတ်ပြီးနိုင်ရမယ်ဖေးမှနိုင်ရမယ်အဲ့ဒီလိုကိုယ့်ရဲ့အဖြစ်တွေကိုမေတ္တာကရုဏာနဲ့မေတ္တာကရုဏာနဲ့မပြီးဘူးပညာလည်းလိုသေးတယ်အပြစ်တော့ပြောပါရဲ့အဲ့ဒီအပြစ်ကတကယ်အပြစ်မဟုတ်ဘဲနဲ့ မကြိုက်လို့အပြစ်ချင်ရဆိုတော့လေပြုမြင်လို့မဖြစ်ဖဲဘူးနော်ဘယ်လိုပဲဖြစ်ဖြစ်စေတနာနဲ့အပြစ်ပြောတဲ့ဆိုတော့ဒါကြီးစုတရားမှာပါပဲပြင်တဲ့သလားမပြင်တဲ့သလားဆိုတာကတော့ဉာဏ်နဲ့ချင်းချင်ရမှာပါတဏှာချင်းပြမယ်ဆိုရင်လေဝတ္တာဆိုတာပြောတဲ့ပြောတဲ့စကားတွေကိုပြောတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ပြောတဲ့ပြောတဲ့စကားဆိုတာလူရင်းကတော့တရားနဲ့ပဲမှာကထာဝတ္ထု10ပါးပါပဲအလိုနေခြင်းနဲ့ပတ်သက်တဲ့စကားရောင်ရခြင်းနဲ့ပတ်သက်တဲ့စကားချိန်ငြိမ်ခြင်းနဲ့ပတ်သက်တဲ့စကားမရောချက်ခြင်းနဲ့ပတ်သက်တဲ့စကားဝရိယနဲ့ပတ်သက်တဲ့စကားသီလသမာဓိပညာဝိမုတ်တိဉာဏတဒနာနဲ့ပတ်သက်တဲ့စကားအဲ့ဒီစကား10မျိုးကိုပြောပြနိုင်တဲ့ပုဂ္ဂိုလ်မျိုးဖြစ်ရမယ်ဒါမိကောင်းဆွေကောင်းရဲ့အင်္ဂါပဲဝဆနခမောဆိုတာကသူတစ်ပါးရဲ့ပြောဆိုဆုံးမတဲ့စကားကိုနာယူတတ်ရမယ်အဆုံးမခံနိုင်ရမယ်ပေါ့နော်ကိုယ့်အဖြစ်ကိုမေတ္တာနဲ့ပညာနဲ့ပြောကြရတဲ့အခါမှာကိုယ်ပိုင်ဉာဏ်လေးနဲ့လည်းချင့်ချင်းပြီးတော့အော်ဟုတ်တယ်ဒါလေးကတော့မှားနေတယ်ဒါလေးကတော့အပြစ်ဖြစ်နေတယ်ပြုပြင်တယ်ဆိုပြီးတော့လူညာနဲ့စိတ်နှလုံးနဲ့သူတစ်ပါးရဲ့ဝေဖန်မှုအပြစ်ပြောမှုပြုပြင်ပေးမှုသုံးမသွန်သင်မှုကိုနာယူလွယ်ရမယ်အဲ့လိုပုဂ္ဂိုလ်မျိုးမှာမိကောင်းစီကောင်းတယ်နော်နောက်တစ်ခုကဂံဘီရင်စကထံကတ္တာလေးနဲ့တဲ့စကားတွေကိုလည်းပြောဆိုတတ်ရမယ်ခန္ဓာနဲ့ပတ်သက်တဲ့စကားအာရဏဓာတ်သစ္စာပရိစ္ဆသမုပ္ပါယုတ်တရားဏတရားတွေတတိပဌာန်ဝိပဿနာတရားတွေအဲ့ဒီလိုလေးနဲ့တဲ့ဇာတိကိုလေးနဲ့တဲ့တရားတွေကိုလည်းပြောပြတတ်ရမယ်ဟောပြတတ်ရမယ်တဲ့နောဆက်ဌာနီနိယောဇကောမတင့်တော်တဲ့အရာတွေမှာမတိုက်တွန်းတဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်မလုတ်ပဲမကုတ်ပဲမပြင်းမဲမကြောင်မဲထိုင်မှတရားရတယ်กว่าအဲ့ဒီလိုအားထုတ်တယ်အဲ့ဒီလိုသာအားထုတ်ဆိုရင်ဒါမတိုက်တွန်းတဲ့နေရာမတိုက်တွန်းတဲ့နာကိုတိုက်တွန်းတာဖြစ်မနေဘူးလား ဖြစ်နေတယ်နော်တသက်လို့စားမှစိတ်ကပိုတန်ရှင်းတာกว่าမင်းဒီဘွားနဲ့ဒီတော်တော်ပန်ဖြစ်ချင်နေဆိုရင်တော့တသက်လုံးသာစားဆိုရင်လေဒါမတိုက်တွန်းတာကိုတိုက်တွန်းတာဖြစ်သွားပြီနော်မင်းရဲ့ခန္ဓာကိုယ်ဓာတ်တဘာဝကတသက်လုံးနဲ့မှဖျားရတဲ့ဆိုရင်တော့မင်းတသက်လုံးစားပေါ့မဖျားတိုင်းတော့လေအရှင်ပြေသလိုစားပြီးတော့အားထုတ်ပါဒီလိုတက်တော်သလိုတိုက်တွန်းထားရမှာနော်ဣရိယာပုတ်နဲ့ပတ်သက်လို့လေဒီတိုင်းပဲပေါ့ဒေါသဒေါမနတတိဖြစ်လောက်အောင်ဝေဒနာတွေကပြင်းထန်လာပြီးရှုမှတ်လို့မရလောက်ဝေဒနာတွေပြင်းထန်လာပြီးဆိုတော့ပြင်းနိုင်တယ်ကြောက်နိုင်တယ်အဲ့လိုအဖြစ်ပေါ့မတိုက်တွန်းတဲ့အနေအရာတွေကိုမတိုက်တွန်းတဲ့ပုဂ္ဂိုလ်ဟာမိကောင်းရှိကောင်းပါပဲမိကောင်းရှိကောင်းရဲ့အင်္ဂါဗနချက်တူ9ချက်အဲ့လို9ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုပေါင်းသိမ့်မယ်ဆိုရင်ပုဂ္ဂလတ္တပါယဖြစ်တဲ့အတွက်မတွေ့သေးတဲ့တရားတွေတွေ့နိုင်ပါတယ်မတက်သေးတဲ့တရားတွေတက်နိုင်ပါတယ်မရသေးတဲ့တရားတွေတရားမြတ်တွေရနိုင်ပါတယ်ဒါကြောင့်ပုဂ္ဂလသဗ္ဗယဖြစ်ဖို့အင်မတန်အရေးကြီးပါတယ်။တကယ်လို့အဲ့ဒီလိုမိတ်ဆွေကောင်းအင်္ဂါ9ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မျိုးချက်ကပြောခဲ့တဲ့အင်္ဂါရတ္တိနဲ့ပြည့်စုံတဲ့မိတ်ကောင်းဆွေကောင်းပုဂ္ဂိုလ်မျိုးမရှိဘူးဆိုတော့ဘယ်နဲ့လုံးမလို့။တကယ်ကြီးလို့မှာဘယ်နဲ့လုံးမလို့။တယောက်သေးနေတဲ့နော်။မြတ်စွာဘုရားရှင်ကိုယ်တိုင်မင်ကြားတော်မူထားတာပါပဲ။ဘုသူအကြောင်းပြုပြီးမိန်ကြားတယ်ဆိုတော့အရှင်မဟာကတ္တပယေတပည့်နှစ်ယောက်ထဲကဆူဆုံးမှမလွယ်တဲ့တပည့်ကိုအကြောင်းပြုပြီးမိန်ကြားထားတာပါတခါတော့တောကျောင်းတစ်ကျောင်းမှာအရှင်မဟာကတ္တပတပည့်နှစ်ပါးနဲ့တရင်သုံးနေတယ်ကိုရင်နှစ်ပါးပဲဆိုကြပါစို့ကိုရင်တစ်ပါးကအကောင့်များတယ်ကိုရင်တစ်ပါးကတော့ဖြောင်းနေပေါ့အဲ့တော့တစ်ပါးကပြင်းကလည်းပြင်းတယ်ခုနများတဲ့တည်းမှာဆိုတော်တော်များပါတယ်အကောက်လည်းများတယ်အပြင်းလည်းများတယ်အများကြီးပါတော့နော်အဲ့အိတ်လည်းများတယ်အစာလည်းများတယ်ဒါကောင်းတဲ့အင်္ဂါတွေကိုကောင်းကောင်းတစ်ခုမှကိုမရှိဘူးလို့ပြောလို့ရတယ်အဲ့ဒါမနေ့ဆိုလို့ရှိရင်ဟိုကိုကောင်းတဲ့ကိုရင်ကောင်းတဲ့ကိုရင်ချောင်းလို့ပဲနာမည်ပေးလိုက်ကြဖို့ပြောရလို့ရအောင်နော်အဲ့ဒါကိုရင်ချောင်းကမနေ့ဆိုလို့ရှိရင်ရှင်မကသဗ္ဗမျက်နှာသိဖို့ဆင်းသင့်ချင်အောင်ရည်ချိုးတဲ့ဆိုရင်လည်းချိုးရည်လေးဆင်းသင့်ချင်အောင်ဒုလဝရိယနဲ့ပြုပြင်ထားတယ်ပြင်ဆင်ထားတယ်အဲ့ဒါမျက်နှာသိတော့မယ်ဆိုရင်မသိခင်စောပြီးတော့ကျူးပြင်ထားတာပေါ့ရှင်မကသဗ္ဗရဟန်းတော်ကြီးမျက်နှာမတိခင်မထေမြတ်မျက်နှာမတိခင်ကလေးကပြင်ထားတယ်။အဲမျက်နှာတိခန့်နေပြီဆိုတဲ့အခါကျတော့ဟိုကိုရင်ကောက်ကအဲ့ဒီပြင်ထားတဲ့ဟာတွေယူသွားပြီးတော့အရှင်မြတ်ဒီမှာမျက်နှာတိဖို့အရှင်ရှင်ဖြစ်ပါဘူးဘုရားနဲ့သူလှုပ်ထားတယ်လို့လို့နဲ့ဆန်းဆောင်တယ်နော်။ရေချိုးကနေဆိုလဲဒီတိုင်းပဲဟိုဆောင်းတယ်လို့ပါမျိုးရေနွေးလေးနဲ့ချိုးတယ်ဆိုရင်ကိုရင်ဖြောင်းကရေနွေးလေးပါတယ်ကျူထားရေလေးနဲ့ဆက်ထား။အဲ့ဒါရေချိုးကနေပြီဆိုလဲဆိုရောရေနွေးဟိုမှာရေနွေးဟိုပြပြပြီးတော့အရှင်မြတ်ဒီမှာရင်းနှီးဆင်းဆင်းဖြစ်ပါပြီခင်ဗျာအချိုးရည်လေးဆက်လိုက်ရတော့မလားခင်ဗျာကိုရင်ကောက်ကသွားပြီးတော့ညှနာလုတ်တယ်နော် အဲ့ကိုရင်ဖြောင်းလှုပ်ထားတဲ့မြတ်ဝေယဝိသတွေကိုကိုရင်ကောက်ကသူ့လောက်လှုပ်ထားတယ်လို့မျိုးဆန်းဆောင်ပါတယ်အဲ့ဒါနဲ့ကိုရင်ဖြောင်းကလည်းကဲတလောက်တောင်ကောက်တဲ့ကိုရင်ပညာတော့ပြလာဦးမှာပဲဆိုပြီးတော့တနေ့ကျတော့နေ့လည်ခင်းဆောင်းတဲ့ကာလတစ်ခုပေါ့လေနေ့လည်ခင်းမှာရေနွေးဆက်ပြီးတော့အရှင်မဟာကသဗ္ဗမထေရကြီးကရေချိုးမှာအဲ့ဒါနဲ့ကိုရင်ဖြောင်းကရေနွေးတွေပါတည်ထားတယ်သူရေနွေးတယ်လည်းအချိန်မှာကိုရင်ကောက်ကတော့တခေါခေါနဲ့အိတ်နေတာပေါ့နော်စာပြီးအိမ်နေဗိခဝေဖြစ်နေတာပေါ့ဆွမ်းလုံးဖြစ်နေတာပေါ့နော်အဲ့ဒါနဲ့ကိုရင်ဖြောင်းကယူနေဝရကစီတွေကိုအင်တော်ကြီးတခုနဲ့ထည့်ပြီးတော့ရေချိုးခိုင်းနောင်နာကတစ်ပင်ချုံကလေးမှာတွားပြီးတော့ဖွက်ထားလိုက်ဖွက်ထားလိုက်ပြီးတော့ယူနေဝရယူနေလေးအကက်ကလေးခြံထားလိုက်တာပေါ့အကက်လေးခြံတော့အငွေလေးရတဲ့တထောင်တောင်ထွက်နေတာပေါ့လေနှုတ်ပြီးလေးရနေပြီးတော့အဲ့ဒါကိုရင်ကောက်ကအေးရွားလို့နိုးလာပြီလေဆိုယူနေဝရလှမ်းကြည့်တော့ယူနေအငွေလေးတွေတထောင်ထောင်ထွက်နေတာသူဟာယူနီကွန်ဟိုကောင်တော့ယူနီအစင်းနဲ့ကြိုးပြီးသားပြီဆိုပြီးတော့အဲ့ဒါကရှင်မကတ္တပ္ပီပြေးသွားအရှင်ဘုရားယူနီအစင်းနဲ့ဖြစ်ပါပြီဗျာဆိုတော့ဟိုကလည်းယူနီအစင်းနဲ့ဖြစ်ပြီဆိုပြီးတော့လာတာပေါ့ဒီချိုးကနေရလို့ယူနီခရားကြီးမှလာပြီးတော့ချိုးမဲ့အိမ်တုံးနဲ့ဆက်မဲ့လို့ယူနီခရားနဲ့လောင်းထလို့ယူနီကအကက်ကလေးပဲရှိတယ်နော်ကိုရင်ခုနပြောတော့ယူနီကြိုးပြီးပြီဆိုဘယ်မလဲယူနီကိုရင်တပည့်တော်ကနောက်တာလားစသည်အချင်းပေါ့နော်အဲ့လိုပြောတော့ကိုရင်ကောက်လည်းဘာလို့မှမသိတော့ဖြစ်နေ။ဘာဖြစ်ရမှန်းလည်းမသိဘူး။ဟိုကောင်ငါ့ကိုတော်တော်ကြောက်ချရတွေ့နေပေါ့။စိတ်ထဲကနေကျုံသွားနေ။မျက်နှာလေးလည်းပြက်နေပြီ။အဲ့ဒီမှာနေကိုရင်ဖြောင်းကလာပြီးတော့ခြုံထဲမှာဖွက်ထားတယ်။ရင်နှွေးအင်လုံးလေးမလာပြီးတော့အရှင်ဘုရားဒီမှာရင်နှွေးအစင်ထဲမှာဖရား။ဆိုတော့မှအဲ့ဒီမှာအရှင်မဟာကသဗ္ဗမထေရကြီးကတိသွားပြီ။ဒီကိုရင်ကောက်ငါ့ကိုနေတိုင်းဒါလိမ့်နေတာပဲ။လက်ဆက်သက်တဲ့ကိုရင်ဖြောင်းလှုပ်ထားတဲ့နောက်ကိုကိုရင်ကောက်မျက်နှာလာလှုပ်တာပဲဆိုတာအရှင်မဟာကသဗ္ဗမထေရကြီးပြပါပါတယ်ယဟန္တာပဲစကလေးကမသိဘူးလားလို့တော့မေးစရာပေါ့မသိရင်ပဲပြပါမယ်နော်အမေကြီးနေပါလိမ့်နဲ့ဒီကိစ္စလိုက်ကြည့်နေမှာမဟုတ်ပဲအဲ့ဒါပြီးတော့ကိုရင်ဆိုတာဒီလိုမလုပ်ရဘူးယဟန်ဆိုတာဒီလိုမလုပ်ရဘူးမလင်ရဘူးမညာရဘူးအဲ့လိုဆုံးမတာပေါ့လေဆုံးမတာကစိတ်ဆိုးတယ်ခုနမိတ်ဆွေကောင်းအင်္ဂါထဲမှာဝဆနခမဆိုတဲ့အင်္ဂါနဲ့မပြည့်စုံဘူးစိတ်ဆိုးတော့နောက်တနေ့ရှင်မကတ္တပမထေမကြီးဆုံးငါထက်တော့သူကမလိုက်တော့ခါတိုင်းတော့ရှင်မကသဗ္ဗမထေမကြီးရဲ့ရှေ့ကကိုရင်နှပါးကနောက်ကပေါ့အဲ့ဒါသူကမလိုက်တော့ဘဲနဲ့ကျောင်းမှာချမ်းနေခဲ့ရှင်မကသဗ္ဗမထေမကြီးဆုံးငါထက်တဲ့လမ်းကနေမကြော့ဘဲနဲ့တခြားတလမ်းကနေသူ့တပါးတဲ့ပြီးသားကြွားကြွားတော့ဒကာဒကမတွေကမေးတယ်ပေါ့ရှင်ဗျာရှင်မကသဗ္ဗမထေမကြီးရောမပါလာဘူးလားနေမကောင်းလို့လားဟုတ်တယ်ဒကာမကြီးနေမကောင်းဘူးကျောင်းမှာအိတ်နေတယ်အဲကျောင်းမှာနားနေတယ်ဒီနေ့ဆုံးငါမထက်တော့ဘူးဒါဆိုရှင်မကသဗ္ဗမထေရကြီးဘာနဲ့များတင့်တော်မလဲဘာများဖုံးပေးခြင်းမလဲအော်ဆရာတော်ကတော့ဘာဖုံးပေးခြင်းလဲလို့ပြောတယ်သူကပဇွန်ရှင်စားခြင်းနဲ့ဆိုဆရာတော်ကတော့ပဇွန်ရှင်ဖုံးပေးခြင်းလဲလို့ပြောတယ်ပေါ့သူစားခြင်းနဲ့ဟာပြောလိုက်တာပြောလိုက်တော့တရားဓမ္မကြီးကလည်းချက်ပြုတ်ပြီးတော့ထူလိုက်တာပေါ့ကိုရင်ခဏလေးစောင့်ခဏလေးစောင့်မထေရကြီးတော့ထူလိုက်မယ်ရပါတယ်ဓမ္မကြီးကိုရင်စောင့်မှမယ်ပေါ့စောင့်ပြီးတော့ဟောတဲ့လောင်းထက်လိုက်ရောသူကလမ်းတစ်ဘက်မှာနေအကုန်လုံးစားပြစ်လိုက်ကျောင်းထိပင်မသွားတော့ဘူးနော်အဲ့ဒါနောက်တနေ့အဲ့ဒီလမ်းမှာရှင်မဟာကသဗ္ဗမထေရကြီးကဆောင်းနိုင်ကြတယ်။တလန်းနဲ့နှစ်ရက်ဆက်တိုင်းမကြွားဘူးလေ။အဲ့ဒါကြွားလဲကြွားလိုက်ရောရှင်ပြနေကောင်းတော့ပြီလားဆိုတော့ငါဦးစင်းဘုန်းကြီးနေမကောင်းမဖြစ်ပါဘူး။ဟောမသိဘူးမနေ့ကကြွားတော့ဟိုကိုရင်နေမကောင်းဆိုတော့တပည့်တော်ကမစလုံးရင်ချက်ကပ်သေးတယ်ဗျာ။ဆရာမကဘုန်းကြီးလည်းပြီးသွားတာပေါ့နော်။ဆရာတော်ကြီးအမထေရကလည်းပြီးသွားတယ်။အဲ့ဒါနဲ့ကြောင်းပြန်ရောက်တော့ပြောတယ်ကိုရင်ယဟန်ဆိုတာအဲ့ဒီလိုသူတော်ဘာရှိမှာဝင်အလှမခံကောင်းဘူးကိုလိုချင်တာကိုစားချင်တာလည်းအလိုမပြောကောင်းဘူးဒီလိုလဲမလိန်ကောင်းမညာကောင်းဘူးစသည်ပြန်ဆုံးမတာပေါ့နော်ဆုံးမတာအဲ့ဒီမှာဒေါသတွေဖြစ်အဲနောက်တနေ့အရှင်မကသဗ္ဗမထေရကြီးနဲ့တခြားကိုရင်တွေကလည်းဆွမ်းခံထွက်သွားရောအကြောင်းမှရှိတဲ့အိုးခွက်တွေပကံတွေတပိတ်တွေအကုန်လုံးရိုက်ခွက်ပစ်ရေချိုးတဲ့မထေရကြီးရေချိုးတဲ့အင်းလုံးတွေရောဘာတွေရောရေနွေးခရတွေရောအကုန်လုံးဒုံးနဲ့ရိုက်ခွက်ပလိုက်တယ်ပြီးတော့မထေရကြီးတရေတုံးနဲ့သိရမိုးကြောင်လေးကိုလည်းမီးရှို့ပစ်လိုက်တယ်သူတည်သွားတဲ့ခါကျတော့အဝိဇ္ဇငရေရောက်သွားတာပါပဲနော်အဲ့ဒီကိုရင်လေးနဲ့ကိုရင်ကောက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရှင်ကဂါထာတစ်ပုဒ်တရားဟောပါတယ်စရင်စီနာတိကိစ္ဆေယတေယံတတိတမတ္တနောဧကစရိယံဒန္လံကယိတာနတ္ထိပါလိသဟာယတာတဲ့ကိုထေသီလသမာဓိပညာမြင့်တဲ့ပုဂ္ဂိုလ်ကိုထေအကိုနဲ့သီလသမာဓိပညာဓာန်တူတဲ့ပုဂ္ဂိုလ်ကိုရရင်တော့အဲ့ဒီပုဂ္ဂိုလ်နဲ့အတူနေထိုင်ပါတကယ်လို့များကိုယ့်ထက်တာတဲ့သူကိုယ်နဲ့ဓာန်တူတဲ့ပုဂ္ဂိုလ်ကိုမရဘူးဆိုရင်တော့တယောက်ချင်းနေပါတယောက်ချင်းနေတဲ့အကျင့်ကိုမြဲမြဲမြံမြံဆောက်တည်ပါလူမိုက်နဲ့ ပေါင်းသိနေလို့ဘာအကျိုးမှမရှိဘူးလူမိုက်မှာမိကောင်းစင်ကောင်းရဲ့အင်္ဂါရက်တည်းဘာမှမရှိပါဘူးဆိုပြီးတော့မြတ်စွာဘုရားကမိကြားတော်မူလိုက်ပါတယ်ဒါကြောင့်မိကောင်းစင်ကောင်းရဲ့အင်္ဂါရက်တည်းမပြည့်စုံဘူးဆိုရင်ဘယ်လိုနေရမှာလဲတော့
တယောက
်ထဲနေရမယ်အဲဒါကြောင့်မလို့ခုနတယောက်ထဲပေါင်းဓာတူပေါင်းအပေါင်းတရားညီလို့ပြောတာကိုယ်နဲ့ဓာတူတဲ့ပုဂ္ဂိုလ်နဲ့တွေ့ရင်တော့တခြားဓာတူတဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းပေါ့နော်ဓာတူပုဂ္ဂိုလ်မတွေ့ဘူးဆိုရင်တော့တယောက်ထဲပေါင်းတယောက်ထဲကလည်းပေါင်းတတ်ဖို့မလိုဘူးလားတယောက်ထဲတက်အောင်ပေါင်းဆိုတဲ့အဆုံးမရှိဆက်ရည်ရဲ့အဆုံးမလည်းရှိတယ်နော်တယောက်ထဲမတက်တဲ့လူတွေမရှိဘူးလားရ
ှိပါဘူး
ဘယ်လိုတော့မတက်တယ်ဆို
မိမိနဲ့မိမိပြန်မတက်
ဘူးဘယ်လိုမတက်တာလဲကိုယ့်ကိုတယောက်ထဲနေရင
်
အလိုမကြဘူးဖြစ်ဒေါသတွေဖြစ်အလိုကြလည်းမတက်ဘူးနော်ကိုယ့်တယောက်ထဲနေပြီးဒုံရင်းတွေ့လိုက်တော့ကိလေသာတယောက်ထဲနေပြီးတော့ကိလေသာတွေဖြစ်နေရင်တယောက်ထဲမတက်ဘူးလို့ဆိုလိုတာပဲတယောက်ထဲနေပြီးတော့အာရဇာတိတွေစဉ်းစားပြီးတော့လောဘတွေဖြစ်နေမယ်တဏှာတွေဖြစ်နေတယ်ဆိုရင်လည်းတယောက်တည်းမတည့်ဘူးအလိုမကြတာတွေစိတ်ညစ်ချက်တွေတွေးပြီးတော့စိတ်ညစ်နေမယ်စိတ်ဆိုးနေမယ်ဒေါသတွေထွက်နေမယ်ဆိုရင်လည်းတယောက်တည်းမတည့်ဘူးဒါတယောက်တည်းစိတ်အောင်ပေါင်းတတ်ဖို့အင်မတန်ရည်ကြီးတယ်နော်ညာစုကတခြားလူနဲ့ဆိုရင်တော့လူမှုရေးရဆက်ဆံရတာဆိုတော့ကိုယ်ကုံတိတ်ခါလဲငဲ့ညာပြီးတော့စိတ်အောင်ပေါင်းတတ်ကြတယ်ကိုယ်တယောက်တည်းကြတော့ဘယ်သူမှလည်းမရှိတော့ဘူးဆိုတော့ဖြစ်ချင်နိုင်ဖြစ်တော့တာပဲနော်တယောက်တည်းဆောင်းအောင်နေတဲ့ပုံကလည်းမရှိဘူးလားတက်မယ်ရင်လည်းလိုက်ပြီးတော့ရံဖြစ်နေတာပေါ့နော်။ဒါဥစဉ်လို့လည်းငငယ်တော့တော့ဖြစ်ခုပါတယ်။တခါဖြစ်ခုကလေးကအကျိုးဆုံးမှန်ပြီးတော့မဖြစ်အောင်တည်ထားတယ်။နှမရရခုနှစ်တန်းနှစ်လောက်ကထင်ပါတယ်။အဲ့ဒါဥစဉ်သုံးတဲ့ဘောပံလေးပေါ့လေ။ဘောပံလေးကဇဝဲဝါနေခဏခဏပြုတ်ကြ၊ပြန်ကောက်တယ်၊တော်ရနေပြုတ်ကြတယ်။ခဏခဏပြုတ်ကြတာနဲ့ဒါတော့တောင်ဖြစ်တဲ့ဘောပံဆိုပြီးတော့ချိုးထက်လိုက်တယ်။ချိုးထက်လိုက်တော့အဲ့ဒီဘောမလေးလေးရေးလို့အင်မတန်ကောင်းတာကိုချိုးလဲပြီးတော့ရောဩအင်မတန်ရေးလို့ကောင်းတဲ့ဘောမလေးတော့ပြက်စီးသွားပြီဘာမှလည်းအကျိုးမရှိဘူးဘောမလေးကစိတ်ကြီးလို့ပြီးတယ်ဆိုရင်လည်းအရသာရှိပြီနော်ကိုကိုဘောမလေးချိုးလိုက်တော့ဘောမကြီးကနားလိုက်တာလို့ပြောဦးမလား
ပြော
ပါသူကဘာမှတော့မသိဘူးနော်ကိုမှပဲလကားနေဘောမတစ်ချောင်းဆုံးရှုံးတာပဲအဖတ်တယ်တော်ပြီနောက်ကလကားနေကိုတယောက်တည်းဒေါသမဖြစ်တော့ဘူးနော်သူများဒေါသဖြစ်ပြီးချိုးလဲရတာမှအရသာရှိဦးမှာနော်ဒါပေမဲ့ဖြစ်ရမယ်လို့မဆိုလိုပါဘူးသဘောကျတာနော်အဲ့ကိုတယောက်ထဲဒေါသဖြစ်နေတယ်ဆိုရင်လေကိုတယောက်ထဲတဲ့အောင်မပေါင်းတတ်တာပါပဲ။ဒါကြောင့်တယောက်ထဲလည်းတဲ့အောင်ပေါင်းအများနဲ့လည်းတဲ့အောင်ပေါင်း။ဒါကြောင့်တယောက်ထဲပေါင်းဓာတ်တူပေါင်းအပေါင်းတဲ့ရမည်လို့ဆိုထားပါတယ်။တယောက်ထဲဆိုတာလေဘေးမှာလူမရှိဘဲနဲ့တယောက်ထဲပြီးသားနေတာကိုပြောတာမဟုတ်ဘူး။ဘေးမှာလူတွေဘလောက်ပဲရှိရှိကိုအာယုံလေးနဲ့ကိုဆိုရင်တယောက်ထဲပါပဲ။မာတိကမာတာဝိထုကိုပြန်ကြည့်လိုက်ပေါ့ယဟန်တော်အပါ60ပရဝုန်တစ်ခုထဲမှာအာထုံနေကြတာပါပဲဒါပေမဲ့ကိုကြောင့်နေတဲ့ကိုကိုတယောက်ချင်းကိုအာယုန်နေတဲ့ကိုကိုတယောက်ချင်းဆွမ်းခံထက်တဲ့ချင်းကြတော့အပါ60တန်းစီပြီးကြွတယ်ဒါပေမဲ့ကိုအာယုန်နေတဲ့ကိုဆိုတော့တယောက်ချင်းအာထုံနေတယ်မတူဘူးလား
တူပါတယ်
ဗျအတူတူပါပဲမထင်မြတ်အပါ60ဝါဆိုလိုက်ပြီးနေဝါဆိုတဲ့နေ့ကျတော့တတိကဘုတွေ့ကြတယ်လေတို့တွေမိမိလေးတော့နေလို့မဖြစ်ဘူးတက်တော်တင်ချာမြတ်စွာဘုရားရှိခိုးကမ္မထံကိုတို့ယူလာခဲ့ပြီမြတ်စွာဘုရားရှင်တို့ဆိုတာကမိမိလေးလို့နေခြင်းအချင်းမနှစ်သက်အောင်ပြုလို့မရဘူးမိလျောအောင်မိမိလေးရနေတဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားရှင်ကမနှစ်သက်ဘူးမမိမလျောအပ္ပမာဒတရားလက်ခံထားတဲ့ပုဂ္ဂိုလ်ကိုမှမြတ်စွာဘုရားရှင်ကနှစ်သက်ပါလေမိလျောနေတဲ့ပုဂ္ဂိုလ်တွေအပေလေးပါးဟာလေကိုယ်ပိုင်အိမ်ကြီးပါပဲအပေတကားဟာအမြဲတမ်းရှင်းလင်းပွင့်လျက်ပါပဲဒါကြောင့်အပ္ပမာဒနဲ့နေကြရအောင်အပ္ပမာဒနဲ့ဘယ်လိုနေမလဲဆိုရင်တဏှာထဲမှာနှစ်ယောက်မနေကြနဲ့တဏှာထဲမှာတနှစ်ယောက်မထိုင်နဲ့နှစ်ယောက်မရက်နဲ့တယောက်ထဲနေတယောက်ထဲရက်ဣရိယာပုတ်၄ပါးလုံးမှာတယောက်ထဲနေပြီးတော့တရားအထုံးကြရအောင်အဲ့ဒီလိုကတိကဝတ်ပြုထားကြပါမထေရကြီးကိုစီကတ်တဲ့အချိန်ဆွမ်းခံထွက်တဲ့အချိန်အဲ့ဒီနှစ်ချိန်မှာပဲတို့တွေဆုံရမယ်ဒါပေမဲ့ယဟန်တော်တပါးပါမကြမ်းမမဖြားနာပြီဆိုရင်တော့ကြောင်းအလေကောင်မှရှိတဲ့တုံးလေးကိုခောက်လိုက်ပါအဲ့ဒီကျရင်တော့စုလာပြီးတော့ဖြစ်နေတဲ့ယောဂကိုဝိုင်းဝန်းပြီးတော့ကုသကြတာပေါ့အဲ့ဒီလိုဂတိကဝေပြုပြီးတော့အားထုတ်ကြတာနော်ဒါကြောင့်မလို့မာတိကမာတာကြောင်းလည်းလဲသွားရောယဟန်တော်တပါးမှမတွေ့ရဘူးဉာဏ်များဖြစ်ထားကြသလားဆိုပြီးတော့တန်မြတ်ဖြစ်လိုက်သေးတယ်နောက်မှနားလည်းတဲ့ပုဂ္ဂိုလ်ရဲ့ကြံပြီးတဲ့ကြောင့်တုံးခောက်လိုက်တော့မှယဟန်တော်ဒီကြွလာကြတယ်ကြွလာတော့လေနှစ်ပါးသုံးပါးလို့တွဲပြီးကြွလာတယ်ကြွာလာတာဆိုတော့မဟုတ်ဘူးတဲ့တပါးစီတပါးစီကြွာလာကြတာနှစ်ပါးစီတွေ့ပြီးကြွာလာတာလုံးဝမရှိပါဘူးတဲ့အာရှင်ပြဟိုမှာတုံးခေါက်တန်ကြတယ်ဘာဖြစ်လို့လဲမသိဘူးလားသွားကြရအောင်ဒီလိုသွားဖို့ညှိနေသေးလား မရှိဘူးနော်။အော်တုံးခေါက်တန်ကြတယ်ဘုသူညနာမကျန်ဖြစ်လို့ပါလေဆိုပြီးတော့ကို့အမှတ်ကလေးနဲ့ကို့ကိုတတိကြီးနဲ့ကို့ကိုညံလေးနဲ့ကို့ကြွာလာတာပဲ။အပား60အတူတူသတင်းတော့ပြိမယ်တယောက်ထဲနေတာနဲ့မတူဘူးလား။မတ
ူပါဘူ
း။အတူတူပါပဲ။အခုကံမြင့်မှာပိဋကတ1000ရှိတယ်ပဲဆိုကြပါစို့။တရားထိုင်နေတဲ့1000ထိုင်တာလားတယောက်ထဲထိုင်တာလား။
တယောက်ထဲထိုင်တာ
။တယောက်ထဲထိုင်တာနော်။ဘေးရလို့ပါလေသူ့အာယုန်လေးနဲ့သူပဲ။ကို့ကလည်းကို့အာယုန်လေးနဲ့ကို့ပါပဲ။ကိုယ်အရင်လေးကိုမိမိရရဖမ်းရတဲ့ဆင်ဘေးမှာအယောက်969ယောက်ရှိတဲ့ဆိုတာလေကိုမပြီးတော့ပါဘူးကိုအရင်လေးနဲ့ကိုပဲနော်ဒါကြောင့်ပုဂ္ဂလတ္တပါယဆိုတာလေကိုပတ်ဝန်းကျင်မှာလူတွေပုဂ္ဂိုလ်တွေဘလောက်ပဲများများကိုအရင်လေးနဲ့ကိုနေတတ်တယ်ကိုတတိလေးနဲ့ကိုညံလေးနဲ့ကိုနေတတ်တယ်ဆိုရင်ညာကျင်တာလောက်များပုဂ္ဂလတ္တပါယဖြစ်ပါတယ်တယောက်ချင်းနေရတာ ਨੇ အတူတူပါပဲတယောက်လိုက်တယောက်ပြီးပြီးတော့တယောက်ပေါ်တယောက်နားလေတဲ့ပုဂ္ဂိုလ်မျိုးနဲ့နေရရင်ပုဂ္ဂလတ္တပါယဖြစ်တာပါပဲယောဂီတို့ကတရားပေါ်တရားနားလည်မှုရှိရလား
ရှိပါတ
ယ်ဒီချိန်မှာနားလည်သင့်ပြီလို့ဆိုထားတယ်မဟုတ်လားမှန
်ပါ
ဆိုတော့နားလည်မှုရှိရမှာပေါ့နော်နားလည်မှုရှိတဲ့နေ့အတူတူတွဲပြီးအားထုတ်ရမှာပုဂ္ဂလတ္တပါယဖြစ်ပါတယ်တနည်းပြောမယ်ဆိုရင်တော့လေဘောဇနာတ္တပါယတို့သေနာသနာတ္တပါယတို့ညှတ်တတ်အောင်စီစဉ်ပေးနိုင်တဲ့ပုဂ္ဂိုလ်ဟာပုဂ္ဂလတ္တပါယညှတ်တဲ့ပုဂ္ဂိုလ်ပေါ့နော်ကိုကြိုက်တဲ့အစားအစာတူတမ်းတဲ့ပုဂ္ဂိုလ်ကိုခန္ဓာကိုယ်ဓာတ်တဘာဝနဲ့တည့်တဲ့အစားအစာကိုဒီမှန်ဖန်တီးပေးနိုင်တဲ့မာတိကမာတာတဲ့လူပုဂ္ဂိုလ်မျိုးဟာလေပုဂ္ဂလတ္တပါယဖြစ်တဲ့ပုဂ္ဂိုလ်ပါပဲကိုနေတဲ့ကိုသတင်းသုံးတဲ့ကျောင်းကိုလည်းပဲသေနာသနာတ္တပါယညှတ်တာအောင်ဖန်တီးပေးနိုင်တဲ့ပုဂ္ဂိုလ်တွေဟာလေပုဂ္ဂလတ္တပါယညှတဲ့ပုဂ္ဂိုလ်ပါပဲပုဂ္ဂလတ္တပါယကိုနှစ်ချုပ်တနည်းမှတ်မယ်ဆိုရင်ဆရာဖြစ်တဲ့ပုဂ္ဂိုလ်ကလည်းတ္တပါယညှားရမယ်အတူတွဲအားထုတ်တဲ့သတင်းသုံးပေါ်ခြင်းလည်းတ္တပါယညှားရမယ်ပတ်ဝန်းကျင်ပုဂ္ဂိုလ်တွေလည်းတ္တပါယညှားရမယ်ဆရာကလည်းကိုယ်ကိုကမ္မထံစနစ်တကျပြသနိုင်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်အတူတွဲအထုတ်တဲ့ပုဂ္ဂိုလ်ကလည်းမိကောင်းဆွေကောင်းအင်္ဂါရက်တွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ပတ်ဝန်းကျင်ပုဂ္ဂိုလ်ရက်ကွက်ပုဂ္ဂိုလ်မြို့နယ်ပုဂ္ဂိုလ်အိန္ဒိနာချင်းပုဂ္ဂိုလ်ကျောင်းသားမိချင်းပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေကလည်းကိုယ်ကိုအနှောင့်အယှက်မပေးတဲ့ပုဂ္ဂိုလ်တွေဖြစ်ရမယ်အဲ့လိုပုဂ္ဂိုလ်3မျိုးအရှင်ပြည်တယ်ဆိုရင်ပုဂ္ဂလတ္တပါယညာတာသွားပြီပုဂ္ဂိုလ်အရှင်ပြည်သွားပြီအဲ့လိုအရှင်ပြည်ပြီဆိုတော့တရားမျိုးတရားမျက်တည်ရနိုင်ပါတယ်အဲကြောင့်တရားနာပိဋကများအားလုံးပုဂ္ဂလတ္တပါယပုဂ္ဂိုလ်မျှတမှုပုဂ္ဂိုလ်အရှင်ပြေမှုနဲ့ပြည့်စုံကြတဲ့အတွက်မိမိတို့လိုလားတောင်းကြတဲ့တရားတရားနာများကိုအလင်းအမြန်မျက်မှောက်ပြုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ပဲပုဇင်းတို့ရဲ့အရှင်ပြေအောင်ပောင်းတရားတော်ကိုဒီမှာပဲဤကုန်ချုပ်ပါတော့မယ်အပမဒိနာသံပါတိထာအပမဒိနာမမိမလဲရောမပေါ့မဆပြင်းပြချက်တံမှန်ကန်သောတတိတရားရှင်တံပါတိထပိလတမတိပညာဟုဆိုသောသိက္ခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း